Welcome to the Voice of America in Burmese.
Mingla nan lekhim apnya thora shin ya shwe lan chan mi ja ba se UU American tang ga ni 2018 khu ni October la 27 ye tinin ko ni ni mena khin season ni ko sa tin pi lo thau lin pi ni ba bi. Lighto meter 24 51 tu ga ni phan yu na sin nai ja da lo UU ye Facebook summit na VOA Burmese News Net website samina burmese.voanews.com မှာတခြားနေတဲ့ပြည်ကြီးနားဆင်နေကြပါလို့ခင်ဗျာကျွန်တော်စမိုးရောခင်ဗျာကုမလခင်စီစနေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနက်ခင်ဗျာခင်ဗျာဒီနေ့မနက်ဖြန်တွေကိုမန်းရင်ချင်းနိုင်နဲ့ကျွန်တော်ကြိုကြိုသိမ်းပြပြမှာပါဆော်ဒီတဲ့တော့ဂျမောက်ကဆော်ဒီအသက်ခံရတဲ့ဖြစ်ရပေါ်ပြင်းထန်တဲ့ဂျာမီလိုကပြစ်တင်ရှုတ်ချလိုက်ပါတယ်။မြန်မာနိုင်ငံမျိုးသားပြန်လည်တင်ပြရည်မှာတာဝန်ခံမှုနဲ့တွေ့ဆုံဆွေးနွေးဖို့အရေးကြီးတယ်လို့ကုလသမဂ္ဂဒေမူချိုးရဲ့မြန်မာနိုင်ငံဆိုင်ရာဒုက္ခသည်ကပြောပါတယ်။မြန်မာနိုင်ငံဒေသတချို့မှာမိုးကြီးနိုင်ကြောင်းသတိပေးချက်ထုတ်ပြန်ထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်တဲ့တွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲဒီလိုသတင်းတွေတင်ဆက်ပြီးကြားကြရမယ့်သတင်းတော်ရဲမှာတော့လူတွေအများပြားအိုးအိမ်မဲ့ဖြစ်နေရတဲ့ရည်မြင်နိုင်ငံမှာပြည်ရင်းသုံးဝေတံပိုးရော့ကျနေတာကြောင့်ဘလို့အကျိုးဆက်တွေဖြစ်ပေါ်နိုင်ပါတယ်။
If this situation persists, we could see an additional 3.5 million severely insecure Yemenis.
လူတန်းပေါင်းများစွာအစာအိမ်စားငတ်မှုခေါင်းမမှုဘေးကြုံရဖို့ရှိနေတယ်လို့ကမ္ဘာစံနှိုင်းခအဖွဲ့ရဲ့ပြောခွင့်ရသူကသတိပေးလိုက်တာဖြစ်ပါတယ်။သတင်းတော်ကိုတင်ဆက်တဲ့အခါမှာအကြောင်းစုံကိုနားဆင်ရပါမယ်။အဲ့ဒါအပြင်ဥရောပခင်ရဲ့မြန်မာရေးတုံးသက်ချက်ကဏ္ဍ၊ American Indian ကြောင့်အင်္ဂလိပ်စာသင်ခန်းစာနဲ့စနေညတရရဲ့လေးလိုက်အစီအစဉ်တွေကိုလည်းပြန်လည်ထုတ်လွှင့်သွားပြီးဖြစ်ပါတယ်။အခုချိန်ဆုံးတော့တနည်းနည်းနဲ့ခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်တင်နဲ့မတ်အင်ဂျင်နီယာတို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ဒူရီကီနိုင်ငံရဲ့စတန်ဘူမြို့ကဆော်ဒီကောင်စစ်ရုံးနဲ့မှာဆော်ဒီသတင်းတော်ဂျမောခါရှော်ဂီအသက်ခံရတဲ့ပေါ်ပြင်းထန်တဲ့ဂျာမနီနိုင်ငံတွေကပြစ်တင်ရှုတ်ချလိုက်ပါတယ်။ဒီနေ့နိုင်ငံသားရဲ့ဝန်ကြီးယွန်းအီဗစ်လိုဒရီယန်ကခါရှော်ဂီတည်ဆုံရတာဟာဘယ်သူမှတာဝန်ရှိတယ်ဆိုတော့ဖော်ထုတ်ဖို့စစ်စစ်ဆက်ဆက်နဲ့အပြင်းထန်စုံစမ်းစစ်ဆေးမှုတစ်ခုလုပ်ပါလို့စီရင်နေကတောင်းဆိုပါတယ်။လူသက်မှုအတွက်ပြည်ရှိသူတွေကိုလူရက်ကိုတာဝန်ခံမှုရှိအောင်လုပ်ရမယ်လို့လည်းပြည်သူ့ဝန်ကြီးလူဒရီယန်ကပြောပါရယ်။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်နဲ့နိုင်ငံသားရေးဝန်ကြီးဟိုက်ကိုမားစ်တို့ရဲ့စနေနေ့ကပူးတွဲထုတ်ပြန်ချက်ထဲမှာလည်းဒီတည်ဆုံမှုကိုဖြစ်နိုင်တဲ့များအပြင်းထန်ဆုံးအုံလုံးတွေနဲ့ပြစ်တင်ရှုတ်ချကြောင်းပြောထားပါရယ်။ခါရှော်ဂီတည်ဆုံတဲ့ဖြစ်ရဲ့အသေးစိတ်တွေနဲ့ဆက်လင်းပြီးဆော်ဒီအာရေဗျကပီးယားဘက်ကပွင့်လင်းမြင်တာမှုကိုမပြုလို့မျှော်လင့်ကြောင်းနဲ့လက်ရှိပြောထားတာတွေဟာလုံလောက်မှုမရှိဘူးလို့ဝန်ကြီးချုပ်မာကယ်နဲ့နိုင်ငံသားရေးဝန်ကြီးမားစ်တို့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်။ဝန်ကြီးချုပ်မာကယ်ကအခုချိန်အထိဘာကိုမှရှင်းလင်းပြောဆိုထားတာမရှိသေးပါဘူးရှင်းလင်းပေးဖို့လိုအပ်ပါတယ်လို့ပြောပါတယ်ဥရောပသမဂ္ဂနိုင်ငံကြီးမူဝါဒအကြီးကြီးဖက်ဒရီကာမိုဂရီနီကလည်းခါရှော်ဂီတည်ဆုံတဲ့ဖြစ်ရပ်နဲ့ဆက်ဆက်ပတ်သက်တဲ့အခြေအနေတွေဟာတိတ်ကိုစိုးရိမ်ပူပန်စရာကောင်းတယ်လို့ဆိုပြီးစစ်ဆက်ကြံ့နာပြီးယုံကြည်ရလောက်တဲ့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့တောင်းဆိုပါတယ်အော်တိုဘလာ၂ရက်နေ့ကဆော်ဒီကောင်စစ်ရုံးနဲ့ကိုဝင်သွားတဲ့ခါရှော်ဂီဟာယုံနဲ့မှာသူနဲ့တွေ့တဲ့လူတွေနဲ့စကားပြောပြီးတဲ့နောက်အပြန်အလှန်စကားများထိုးကြိကြရင်တည်ဆုံသွားတယ်လို့ဆော်ဒီအာရေဗျကတောက်ကြံနေမှာကြေညာထားပါတယ်
။ American သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong Un တို့နှစ်ဦးရဲ့နောက်ထပ်ထိပ်သီးဆွေးနွေးပွဲဟာလာမယ့်နှစ်အစောပိုင်းမှာဖြစ်ဖို့အလားအလာရှိကြောင်း American အစိုးရအဆင့်မြင့်တာဝန်ရှိသူတဦးကတောက်ကြံနေမှာပြောကြားခဲ့ပါတယ်။တီးခဲ့တဲ့ဂျွန်လကစင်ကာပူမှာကျင်းပခဲ့တဲ့ပထမဆုံးအကြိမ် American နဲ့မြောက်ကိုရီးယားကောင်းဆောင်နှစ်ဦးရဲ့မကြုံစဘူးထိပ်သီးဆွေးနွေးပွဲနောက်ပိုင်းမှာအခုလိုဒုတိယကြိမ်မြောက်တွေ့ဆုံကြဖို့နှစ်ဖက်ညှိနှိုင်းနေကြတာပါ။ကောင်းဆောင်နှစ်ဦးအနေနဲ့လာမယ့်နှစ်အစောပိုင်းအချိန်တစ်ချိန်လောက်မှာတွေ့ဆုံဖို့အလားအလာရှိတယ်လို့ American ဆိုရတာဝန်ရှိသူတဦးကသတင်းတောက်တွေကိုပြောပါရယ်။နောက်တစ်ကြိမ်ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲအတွင်း Nuclear Short ချရေးကိစ္စအတွက်ကြီးမားတဲ့ခြေလှမ်းအဆင့်လှမ်းနိုင်ဖို့အခြေခံသဘောတူညီချက်တွေချမှတ်နိုင်ရေးအတွက်သူနဲ့အဆင့်တူမြောက်ကိုရီးယားထိပ်ပိုင်းတာဝန်ရှိသူနဲ့မကြခင်တွေ့ဆုံဖို့မျှော်လင့်ထားကြောင်းလဲအမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကတောက်ကြဏီကပြောပါရယ်မက္ကဆီကိုနိုင်ငံကိုတွားရောက်တဲ့ခီးစဉ်အတွင်း VOA American တန်လွင်ဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာလဲဝန်ကြီး Pompeo ကမကြသေးခင်ကမြောက်ကိုရီးယားကိုတွားခဲ့တဲ့ခီးစဉ်နဲ့ပတ်သက်လို့ပြောပြခဲ့ပါရယ်ပြီးခဲ့တဲ့နှစ်ပတ်ကမြောက်ကိုရီးယားကောင်းဆောင် Kim နဲ့တွေ့ဆုံစဉ်မှာပထမအကြိမ်ထိပ်သီးဆွေးနွေးပွဲမှာ Trump ကိုပေးခဲ့တဲ့ကတိတွေအတိုင်းသူ့အနေနဲ့လိုက်နာဆောင်ရွက်ခဲ့ကြောင်း Kim ကသူ့ကိုပြောပြခဲ့တယ်လို့ဝန်ကြီး Pompeo ကပြောပါတယ်။လာမယ့်သတင်းပတ်အတွင်း American ပြည်ထောင်စုကိုမြောက်ကိုရီးယားအစိုးရအဆင့်ခေါင်းဆောင်တဦးလာရောက်လိမ့်မယ်လို့အထူးမျှော်လင့်ထားတယ်လို့ပထမအကြိမ်ထိပ်သီးဆွေးနွေးပွဲရလဒ်တွေကိုဆက်ပြီးအကောင့်ထည့်ဖော်ဖို့သူနဲ့အဲ့ဒီမြောက်ကိုရီးယားဝန်ကြီးတို့ဆက်လက်ပြီးဆွေးနွေးကြမှာဖြစ်တယ်လို့ Mike Pompeo ကဆိုပါတယ်ရှင်။
ဥရောပသမဂ္ဂ EU ကနေဗြိတိနိုင်ငံနှုတ်ထွက်မဲ့ကိစ္စကိုလူမှုဆန္ဒခံယူပွဲအတိတ်ခုပြန်လုပ်ဖို့တောင်းဆိုပြီးစနေနေ့ကလူထောင်ပေါင်းများစွာလန်ဒန်မြို့လယ်ပေါ်မှာခြေတက်ဆန္ဒပြကြပါတယ်။ဗြိတိန်နှုတ်ထွက်ရေးအတွက်အစိုးရနဲ့ EU ကြားသဘောတူညီချက်မှာ ူတူဘောရာအမြင်ပါဝင်ခွင့်ရရေးဆန္ဒပြပွဲစီစဉ်သူတွေကတောင်းဆိုကြတာပါ2016ခုနှစ်ကလုပ်တဲ့လူမှုဆန္ဒခိုင်ရင်ပွဲမှာထောက်ခံမဲ့အများစုနဲ့နှုတ်ထွက်ရေးအတည်ဖြစ်ထားပေမဲ့အဲ့ဒီအချိန်ကလေးကဆိုရင်နှုတ်ထွက်တဲ့အတွက်ဆုံးရှုံးနစ်နာမဲ့ငွေကြေးပိုင်းနဲ့ရှုပ်ထွေးမှုဆိုင်ရာအချက်အလက်အသစ်တွေထွက်လာတယ်လို့ဆန္ဒပြသူတွေကပြောကြပါတယ်ဆန္ဒပြပွဲမှာပါဝင်မဲ့ပြည်ထောင်နိုင်ငံတဝန်းကတက်ကြွလှူရှားသူထောင်ပေါင်းများစွာကိုဗစကားအစီ150လောက်နဲ့လန်ဒန်မြို့ကိုပို့ပေးခဲ့ပြီးပါဝင်သူ9သိန်းကျော်တယ်လို့ပွဲစီစဉ်သူတွေကခန့်မှန်းပါတယ်ပြည်ထောင်စုကြီးချုပ်ထရီဇာမေကတော့လူမှုဆန္ဒခိုင်ရင်ပွဲထောက်လုပ်ဖို့ကိစ္စကိုပယ်ချထားပါတယ်ပြည်ထောင်နိုင်ငံဟာ2019ခုနှစ်မတ်လ29ရက်နေ့မှာ EU ကနေခွဲထွက်ဖို့ရည်သတ်မှတ်ထားပေမဲ့နှုတ်ထွက်ရေးဆိုင်ရာစစ်ဆေးညှိနှိုင်းတာတွေမှာသဘောတူညီချက်မရပဲဖြစ်နေတာပါအထူးသဖြင့်အိုင်ယာလန်သမ္မတနိုင်ငံနဲ့မြောက်ပိုင်းအိုင်ယာလန်အကြားအနာဂတ်မှာဖြစ်လာမယ့်နယ်စပ်ကိုသတ်မှတ်တဲ့အပေါ်ညှိနှိုင်းလို့မရသေးပါဘူးအဲ့ဒီနယ်စပ်ဟာ EU တွေကနေပြည်ထောင်နှုတ်ထွက်ပြီးတဲ့နောက် EU နဲ့ United Kingdom အကြားကုန်းပိုင်းနယ်နိမိတ်ထိစပ်တဲ့တခုတည်းသောနေရာဖြစ်လာမှာပါအိုင်ယာလန်သမ္မတနိုင်ငံက EU အဖွဲ့ဝင်ဖြစ်ပြီးမြောက်ပိုင်းအိုင်ယာလန်ကတော့ UK ထဲမှာပါနေတာကြောင့်ဖြစ်ပါတယ်
။ရုရှားနိုင်ငံနဲ့ချုပ်ဆိုထားတဲ့တာလက်ပစ်နျူကလ িয়ার တပ်ဖွဲ့များ INF သဘောတူစာချုပ်ကိုရုရှားကချိုးဖောက်တဲ့အတွက်နှုတ်ထွက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပေမဲ့ရုရှားကဘလို့ချိုးဖောက်တယ်ဆိုတဲ့အသေးစိတ်တွေကိုတော့မပြောပါဘူး။အမေရိကန်ပြည်ထောင်စုနဲ့အဲ့ဒီအချိန်ဆိုဗီယက်ပြည်ထောင်စုတို့ကြား1989ခုနှစ်ကချုပ်ဆိုထားတဲ့ INF သဘောတူစာချုပ်ဟာအမေရိကန်နဲ့ဥရောပနဲ့အရှေ့ပြားဒေသတွေကမဟာမိတ်တွေရဲ့လုံခြုံရေးကိုအကာအကွယ်ဖြစ်စေဖို့ချုပ်ဆိုထားတာပါဒီစာချုပ်အရမိုင်300ကနေ3400အထိရောက်နိုင်ပြီးမြေပြင်ကနေပြစ်လွတ်လို့ရတဲ့ခရုစ်ဒုံချီတွေပိုင်ဆိုင်တာထုတ်လုပ်တာဒါမှမဟုတ်စမ်းသက်တာမလုပ်ရဘူးလို့အမေရိကန်နဲ့ရုရှားတို့ကိုပိတ်ပင်တားမြစ်ထားတာပါ။နဗာဒပြည်နယ်အယ်ကိုမြို့မှာလုပ်တဲ့မဲဆွယ်စည်းရုံးပွဲအတွင်းသမ္မတထရမ့်ကသဘောတူစာချုပ်ကိုရုရှားကချိုးဖောက်ထားပါတယ်။ဒါကိုသူတို့ချိုးဖောက်လာတာနှစ်ပေါင်းများစွာရှိနေပါပြီ။နျူကလ িয়ার သဘောတူစာချုပ်ကိုချိုးဖောက်ပြီးကျွန်တော်တို့လုပ်ခွင့်မရှိတဲ့လက်နက်တွေကိုသူတို့ထုတ်လုပ်တာမျိုးကျွန်တော်တို့လက်ခံမှာမဟုတ်ပါဘူးလို့ပြောပါတယ်ရှင်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေပြီးတော့9နာရီအထိဖိုင်းထိုမီတာ32 kHz 9335ဖိုင်းထိုမီတာ40 kHz 9683ညဖိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာဖိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနက်6နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဖိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်
ဒီရကနေတနင်္ဂနွေနေ့ဖက်တဲ့နေ့ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာသုသောပြန်လည်တင်းမြတ်ရေးအတွက်အရေးကြီးတဲ့အဓိကအချက်တစ်ချက်ကတာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့အားလုံးပါဝင်ပြီးတွဲဆုံဆွေးနွေးဖို့ဖြစ်တယ်လို့ကုလသမဂ္ဂဒွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘော့ဂနာကပြောလိုက်ပါတယ်။တာဝန်ယူမှုတာဝန်ခံမှုရှိဖို့တဲ့ပထမခြေလှမ်းကတော့ယုံကြည်စိတ်ချရတဲ့အချက်လက်တွေစုံစမ်းရှာဖွေဖို့ဖြစ်တယ်လို့လည်းအော်တိုဘာလ20ရက်နေ့စွန်းနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အထူးကိုယ်စားလှယ်ဘော့ဂနာဟာမြန်မာနိုင်ငံကအော်တိုဘာလ10ရက်နေ့ကနေ20ရက်နေ့အထိတွားရောက်ပြီးတဲ့နောက်ခီးစဉ်အဆုံးမှာအခုလိုထုတ်ပြန်ပြောဆိုတာပါမြန်မာဆိုရပြင်သက်ဆိုင်သူအားလုံးအနေနဲ့လည်းအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ဒုက္ခရောက်နေသူအရတားအားလုံးရဲ့အကျိုးအတွက်အပြုသဘောဆောင်ဆွေးနွေးအဖြေရှာဖို့တိုက်တွန်းပါတယ်ညီညာရေးနဲ့စစ်မှန်တဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးမှုတွေကနေဒီပြဿနာတွေကိုပြောဆိုဆွေးနွေးမှာဖြစ်တယ်လို့လည်းသူကထောက်ပြပါတယ်အထူးကိုယ်စားလှယ်ဘာဂနာရဲ့ခီးစဉ်တွင်နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်အဆိုရအဖွဲ့ဝင်တွေစစ်ဖက်ခေါင်းဆောင်တွေဒိုင်းနာလက်နက်ကိုင်အဖွဲ့တွေရပ်ဖက်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်နဲ့ကချင်ကဒုက္ခသည်စခန်းတွေကိုလည်းတွားရောက်ကြည့်ရှုပါတယ်
။အမေရိကန်ပြည်ထောင်စုကမီဂါမီလီယန်လို့ခေါ်တဲ့ထီစုဂျီဒေါ်လာတန်းတထောင်နီးပါးကိုမနေ့တောက်ကြနေ့ညပိုင်းကဖွင့်ခဲ့ပေမဲ့ပေါက်တဲ့သူတရားမှမရှိတဲ့အတွက်ထီရဲ့စုဂျီဟာဒေါ်လာ1ဘီလီယံကျော်ရှိသွားပါပြီ။ကမ္ဘာသမိုင်းမှာထီစုဂျီအများဆုံးဖြစ်လေမှတ်တမ်းဝင်သွားပါတယ်။လာမယ့်အင်္ဂါနေ့ထီဖွင့်ချိန်မှာပေါက်ခဲ့တဲ့သူတွေရှိရင်တော့စုစုပေါင်းပထမစုချင်းငွေတန်ဖိုးဟာဒေါ်လာ 1.6 ဘီလီယံရှိသွားမယ်လို့ခန့်မှန်းထားပြီးနောက်ထပ်ထီအမျိုးအစားတစ်ခုဖြစ်တဲ့ Powerball ထီတုံးကတော့အများဆုံးဖြစ်ခဲ့တဲ့2016ခုနှစ် January 13ရက်နေ့မှာဖွင့်ခဲ့တဲ့ထီစုချင်းဒေါ်လာ 1.5 ဘီလီယံတန်ဖိုးစံချိန်ကိုချိုးလိုက်တာလည်းဖြစ်ပါတယ်။ Mega Millions ထီစုချင်းထဲမှာအရင်အများဆုံးဖြစ်ခဲ့တဲ့တန်ဖိုးဟာဒေါ်လာ656တန်းဖြစ်ပြီး2012ခုနှစ်မတ်လတုန်းကဖြစ်ခဲ့တာပါ အခုလိုမီဂါမီလီယန်စ်ရဲ့ ठी ဆူတန်ဘိုဟာကမ္ဘာစံချိန်ကိုပြိုင်ဘက်ကင်းကင်းထူးထူးခြားခြားချိုးနိုင်ခဲ့တဲ့အတွက်အလွန်ကိုအံ့ဩသင့်မိကြောင်းနဲ့စိတ်လှုပ်ရှားမိကြောင်းမီဂါမီလီယန်စ် ठी ဆူဌာနအကြီးအကဲကပြောပါရယ်။တောက်ကြနေကထွက်တဲ့မီဂါမီလီယန်စ် ठी နံပါတ်အတွက်ပေါက်တဲ့သူတအူးမှမရှိပေမဲ့လေဒေါ်လာစုကြီးတန်းတန်နဲ့ဒုတိယစုကိုတော့ပေါက်တဲ့လက်မှတ်ပေါင်း15ဆောင်ရှိခဲ့ပါရယ်ရှင်။
England Premier League ဘောလုံးပြိုင်ပွဲပွဲစဉ်6ကိုအသင်းအများစုကစားပြီးသွားချိန်မှာအမှတ်ပေးစရာထိတ်ဆုံးက Man City အသင်းနိုင်ပွဲဆက်ရပြီး Chelsea နဲ့ Liverpool တို့အဆင့်ပြောင်းသွားပါတယ်။ Man City အသင်းဟာအင်္ဂလန်မှာဘန်လီကို9ဂိုးကိုမရှိနဲ့အပြတ်သက်အနိုင်ရပြီး6ကွာချချက်23ဂိုးအသာရထားပါတယ်။ဒါကြောင့်လည်းဒုတိယနေရာက Liverpool နဲ့23မှတ်ချင်းတူပေမဲ့ရာဂိုး10ဂိုးကွာနဲ့ပထမနေရာကိုဆက်ထိန်းထားနိုင်တာပါ။ Liverpool ကတော့အဝေးကွင်းမှာ Huddersfield ကို2ဂိုးကိုမရှိနဲ့နိုင်ပါတယ်။ Chelsea အသင်းကအင်္ဂလန်မှာ Manchester United အသင်းကိုပထမပိုင်းမှာတကူရပြီးဦးဆောင်ကစားပေမဲ့ဒုတိယပိုင်းမှာ290တိုက်ပေးလိုက်ရပြီးပွဲပြီးကန်ဒီနာကျင်အချိန်ပိုအတွင်းမှာမှခြေပါကူသွင်းနိုင်တဲ့အတွက်တစ်ဖက်290စီနဲ့တည်ကြသွားတာကြောင့် Man City Liverpool တို့နဲ့နှစ်ဖက်နှစ်မှတ်စီခေါ်သွားပြီးတော့27မှတ်နဲ့တတိယနေရာရောက်သွားပါတယ်။တခြားပွဲတွေမှာတော့ Spurs ကဝက်ဆမ်ကိုအဝေးကွင်းမှာတကူကိုမရှိ Brighton က Newcastle ကိုအဝေးကွင်းမှာတကူကိုမရှိ Cardiff City က Fulham ကိုအင်ဝင်းမှာ၄-၂ကို Watford က Wolves ကိုအဝေးကွင်းမှာ၂-၂မရှိနဲ့အတည်ပြုနိုင်ပါတယ်။ဘိုးမောက်နဲ့ဆောက်တန်တန်ကတော့ဘိုးမောက်ကွင်းမှာဂိုးမရှိသေးကြပါဘူ
း။အင်္ဂလန်နိုင်ငံမြောက်ပိုင်းပန်ချက်ပြည်နယ်မှာတောက်ကြနေကအရှိန်ပြင်းပြင်းမောင်းလာတဲ့ရထားတိုက်မှုကြောင့်လူပေါင်းများစွာတိတ်ဆုံးခဲ့တဲ့ဖြစ်ရပ်အတွက်သူတို့မှာတာဝန်မရှိဘူးလို့ရထားပို့ဆောင်ရေးတာဝန်ရှိသူတအူပြောကြားခဲ့တဲ့အပေါ်တည်ဆုံးခဲ့သူတွေရဲ့မိသားစုဆွေမျိုးတွေမကြေမနက်ဖြစ်ပြီးစနေနေ့ကဆန္ဒပြခဲ့ကြပါတယ်။အိန္ဒိယနိုင်ငံရဲ့မကြာသေးခင်နှစ်တည်းအတွင်းရထားတိုက်မှုတွေထဲမှာဒီတစ်ချိန်ဟာအဆိုးရွားဆုံးဖြစ်ပါတယ်။ပန်ချက်ပြည်နယ် Amritsar မြို့စင်ဂျေဘုံမှာတောက်ကြနေကကျင်းပခဲ့တဲ့ဟိန္ဒူဘာသာရေးပွဲတော်မှာစုဝေးနေတဲ့လူအုပ်ထဲကိုအရှိန်ပြင်းမောင်းနှင်လာတဲ့ရထားကဝင်တိုက်ခဲ့တာဖြစ်ပါတယ်။လူပေါင်း59ဦးသေဆုံးပြီး59ဦးဒဏ်ရာရခဲ့တယ်လို့ပန်ချက်ပြည်နယ်ဝန်ကြီးချုပ်အမန်ဒါဆန်ကသတင်းတောက်တွေကိုစနေနေ့ကအတည်ပြုပြောကြားပါတယ်။ဒါအပြင်ရထားတိုက်မှုဖြစ်စဉ်ကိုစတင်စုံစမ်းနေပြီးအချိန်နောက်ထပ်သတင်းပတ်၄ပတ်ကြာလောက်ကြာမှဖြစ်ကြောင်းပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်ရှင်။
တိုင်းပြည်နယ်ကမှဖြစ်နေတဲ့အပူပိုင်းမှုနိုင်ငံရဲ့အခြေအကြောင်းစနေနေ့ညတကောင်ရံအချိန်ကနေနောက်24နာရီအတွင်းမြန်မာနိုင်ငံတော်ပြည်နယ်နဲ့တိုင်းဒေသကြီးတချို့မှာမိုးရွာမဲ့တတိပိကျက်တရက်ကိုမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကစနေည17နာရီခွဲအချိန်မှာထုတ်ပြန်ထားပါတယ်။နေရာစစ်စစ်ကနေနေရာအနှံ့ပြမိုးတချုံရွာပြီးနေရာကွက်ပြီးမိုးကြီးနိုင်တယ်လို့တတိပေးထားတဲ့ဒေသတွေကတော့ပဲခူးရန်ကုန်၊အေရဝတီနဲ့တနင်္သာရီတိုင်းဒေသကြီးတွေ၊ကယားကရင်မွန်ပြည်နယ်တွေဖြစ်ပါတယ်။မြဝကျွန်းမှာမုဒမကွေမွန်တနင်္သာရီကမ်းရိုးတန်းတစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပြင်မှာတခါတရံမိုးသက်လီပြင်းကြပြီးလိုင်းကင်းနစ်ကနေလိုင်းကြီးနိုင်တယ်လို့သတိပေးချက်မှာပြောထားပါတယ်။မိုးသက်လီပြင်းကြတဲ့ချိန်မှာလီတိုင်နှုန်းတနင်္သာရီ35မိုင်နှုန်းထိရှိနိုင်တယ်လို့ဖော်ပြထားပါတယ
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာတို့ညင်ညာပေးခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရင်းမြစ်နိုင်ငံမှာအစာအိမ်စားငတ်မှုခေါင်းပါမဲ့ဘေးအန္တရာယ်နဲ့ရင်ဆိုင်ရဖို့ရှိနေသူတန်ပေါင်းများစွာအတွက်အစားအစာအာဟာရဆိုင်ရာရေးပေါ်အစီအစဉ်ကိုကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကအပြင်းထန်လှုပ်ဆောင်နေပါတယ်။၃နှစ်ကျော်ကြာတိုက်ပွဲတွေဖြစ်နေတဲ့ကြောင့်စီးပွားရေးနဲ့ကျန်းမာရေးစနစ်တွေပျက်စီးလို့နေပါဖြစ်နေပြီဖြစ်တဲ့အတွက်ရင်းမြစ်နိုင်ငံရဲ့အခြေအနေဟာဆက်ပြီးတော့ပိုဆိုးလာနေတယ်လို့ WFP ကသတိပေးပါတယ်။ဂျနီဗာကနေလီဇာရှလိုင်းပေးပို့ထားတဲ့သတင်းတော်ကိုကုကျော်ကျော်သိန်းပြောပြပေးပါလိမ့်မယ်ခင်ဗျာ
။ရင်းမြစ်နိုင်ငံဟာကမ္ဘာပေါ်မှာအဆိုးရွားဆုံးငတ်မှုခေါင်းပါမှုအကျက်တဲနဲ့ရင်ဆိုင်နေရပြီလို့ WFP ကပြောပါတယ်။လူဦးရေရဲ့သုံးပုံနှစ်ပုံလူပေါင်း18တန်းလောက်ဟာနောက်တနက်စားစရာဘယ်ကားရမယ်ဆိုတာမသိကြဘူးလို့လည်း WFP အစီရင်ခံစာမှာဖော်ပြထားပါတယ်။စော်ရီဦးဆောင်တဲ့ညွန်မောင်းဖွဲ့ကရင်းမြစ်နိုင်ငံရဲ့အရေးပါတဲ့ဟူဒိုင်ဒါစိတ်ကမ်းမြို့ကိုဟူဒီတပုံတွေလက်ထဲကနေပြန်သိမ်းဖို့အချိန်မြင့်တိုက်ခိုက်နေတာကြောင့်အခြေအနေတွေပိုဆိုးလာမယ်လို့လည်း WFP ကသတိပေးပါတယ်။ဇွန်လကလေးကဆိုရင်လူပေါင်း9သိန်းကျော်အိုးအိမ်စွန့်ထွက်ပြေးသွားကြရပြီလို့လည်းပြောပါတယ်။လူအမြောက်များအိုးအိမ်မဲ့ဖြစ်နေခြင်းပါပဲ။ရှိမင်းနိုင်ငံသုံးငွေကြီးကဆူဆူရွရွရွကိုတံပိုးကျသွားတာကြောင့်အခြေခံစားအုပ်ဈေးနှုန်းတွေအဆမတန်ထိုးတက်သွားတယ်လို့ WFP ပြောခွင့်ရ Half Verhusel ကပြောပါတယ
် If this situation persists we could see an additional 3.5 million severely insecure Yemenis
ဒီချင်းတိုင်းသာဆက်သွားနေမယ်ရှင်နောက်ထပ်ရင်းမြစ်နိုင်ငံသားသုံးသန်းခွဲစုစုပေါင်းလူ12သန်းနီးပါးဟာအစာရေစာငတ်မောခေါင်ပါလူနီးအခြေအနေမျိုးရောက်သွားတာတွေ့ရပါလိမ့်မယ်
2025ခုနှစ်မတ်လကစပြီးရင်းမြစ်အစိုးရကိုပံ့ပိုးပေးတဲ့အနေနဲ့ဟူဒီတပုံတွေကိုဆော်ဒီအာရေဗျကဘုံကျဲတိုက်ခိုက်ခြင်းကလေးကဆိုရင်ကလေးငယ်များပြားပါဝင်တဲ့အရသာ 16,000 ကျော်သေဆုံးဒါမှမဟုတ်ဒဏ်ရာရခဲ့ကြပြီလို့ကုလသမဂ္ဂကပြောပါတယ်။အဆိုရဆုံးဖြစ်ရတခုမှာဆိုရင်ပြီးခဲ့တဲ့ဩဂုတ်လကညွန်မောင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတခုမှာဗတ်စကားတစ်စင်းကိုမှန်ပြီးကလေးငယ်အယောက်40အပါအဝင်လူ90သေဆုံးခဲ့ရပါတယ်။ရင်းမြင်ကလေးငယ်၄သိန်းလောက်ဟာအရန်ကိုဆိုးရွားတဲ့အာဟာရမပြည့်ဝမှုတန်ကိုခံစားနေကြရပြီးနှစ်သန်းနီးပါးကတော့ဆိုးရွားတဲ့အာဟာရမပြည့်ဝမှုတန်ကိုခံစားနေကြရတယ်လို့ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ကပြောပါတယ်။အစားအစာမရှိတာနဲ့အသက်ကယ်ကျန်းမာရေးဆောင်ရှောက်မှုခံယူနိုင်တဲ့အခြေအနေမရှိတာကြောင့်ကလေးငယ်တွေနေ့စဉ်လိုတည်ဆုံနေကြရတယ်လို့လည်းပြောပါတယ်။မကြသေးခင်သတင်းပတ်တွေအတွင်းဟိုဒိုင်ဒါမြို့တွင်းနဲ့ပတ်ပတ်လည်မှာတိုက်ပွဲတွေပိုဖြစ်လာပါတယ်။အဲ့ဒီအခြေအနေအောက်မှာပဲလူသားစာနာမှုအကူအညီပေးလုပ်ငန်းတွေကိုဆက်လုပ်နေတယ်လို့ WFP ကပြောပါတယ်ခင်ဗျာ
။ကိုကျော်ကျော်သိမ်းပါနောက်ထပ်စိတ်ဝင်စားစရာသတင်းတော်တစ်ပုဒ်ဆက်ပါမယ်။ပင်နယ်တမုတ်တရားပြင်ထိန်းသိမ်းစောင့်ရှောက်လူသူတွေကကဘာတဝမ်းကမ်းခြေတွေကိုနှစ်ပေါင်း30လောက်တန်ရှင်းလုဆောင်ခဲ့ရမှာအမိုက်ပေါင်ကြီးတန်း300လောက်ကိုဆေးယူနိုင်ခဲ့ပြီးအဲ့ဒီထဲမှာပလတ်စတစ်ပစ္စည်းတွေကအများဆုံးလို့ဆိုရတယ်။အခုလိုပင်နယ်မှာရောမြေကြီးထဲမှာပါနစ်မြုပ်နေတဲ့ဆုံးပြပလတ်စတစ်ပမာဏကိုလျှော့ချနိုင်မှုအတွက်စွန်ဦးတီထွင်လုပ်ငန်းရှင်တွေကနီလန်ရှာတီထွင်နေကြတဲ့အကြောင်း VOA သတင်းတောက် Kevin Ashton ပြပို့ထားတဲ့သတင်းတော်ကိုတော့ကိုညံဝဲအောင်ပြပြပေးပါလိမ့်မယ်ခင်ဗျာ
။ပလတ်စတစ်ဆုံးပြပစ္စည်းကြောင့်ပင်လယ်နေနိုးတိုက်သရဝါကောင်းကြီးတသိန်းလောက်နှစ်စဉ်တည်ဆုံနေရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီလိုတည်ဆုံရတဲ့ပြဿနာထဲမှာအချို့ရေဆုပ်တောက်တဲ့ပလတ်စတစ်ပိုက်တန်လေးတွေလည်းပါနေတာဖြစ်ပါတယ်။ဒါကြောင့်ထိုင်ဝမ်ကျွန်းမှာတော့စွန်ဦးတီထွင်လုပ်ငန်းရှင်တွေကဒီပြဿနာဖြေရှင်းနိုင်ဖို့တီထွင်မှုအစ်စ်တွေလှုပ်လာပါတယ်။ဝမ်ချန်ချွန်းဟာဖိုင်ဘာဆုပ်တောက်တန်ထုတ်တဲ့လုပ်ငန်းရှင်ဖြစ်ပါတယ
်။设计这根植物纤维吸管的时候，就是因为
when we started to design this straw made from plant fiber.
last year ဆုံးပြပစ္စည်းကြောင့်ပင်လယ်ထဲမှာအထူးသဖြင့်နုတက်ရေသရဝါတွေတင်နေရတာကိုသတိပြုမိလာတဲ့အတွက် fiber အမြင့်တက်ပါတဲ့အပင်တွေသုံးပြီးတော့ဒီအချိုရေဆုပ်တန်ပိုက်လေးတွေကိုထုတ်ဖို့ကျွန်တော်တို့စဉ်းစားမိသွားတာပါ။ဒီ fiber ပိုက်တံမျိုးကိုရေသရဝါတွေမျိုးမိသွားရင်လည်းအစာကြီးလွှဲပါရယ
်အသစ်ကြီးတွင်တဲ့ fiber ဆုပ်တောက်တံကိုကြံဘက်ကတဆင့်ပြုတ်လောက်တာဖြစ်ပြီးဆွေးမြေ့ပျက်စီးလွှဲပါရယ် -20 degree celsius အောက်အထိခံနိုင်ရရှိပါတယ်ဒါပေမဲ့ဒီလို fiber ဆုပ်တံကိုထုတ်လို့ရမှာတော့စိန်ခေါ်မှုတွေရှိနေတယ်လို့သူကဆိုပါတယ
်吸管它是用压出的自身
There is no way the molecular chains can be as uniform
ဒီ fiber ပိုက်တံတွေက plastic molecule ဖွဲ့စည်းပုံလိုမျိုးတသားတည်းဖြစ်နေတာမဟုတ်တော့ထုတ်လုပ်ချိန်မှာအလွယ်တကူကျိုးလွယ်ပါတယ်အဲ့လိုတနည်းအားမှာကျိုးပြီးဆိုရင်လဲထုတ်လုပ်ရေးလုပ်ငန်းတွေအကုန်ရပ်ကုန်တော့တာပါပဲဒါကြောင့်ထုတ်လုပ်ရေးအပိုင်းမှာအင်မတန်ကိုသတိထားနေရတဲ့အနေအထားမျိုးဖြစ်ပါတယ်
fiber ဆုပ်တံတွေဟာ plastic ထက်၅ဆလောက်ဈေးပိုကြီးပေမဲ့ကုမ္ပဏီတွေကတော့ဒါကိုတိုးပြီးထုတ်နေပါတယ်သူတို့ထုတ်ကုန်ကိုတရုတ်ကုမ္ပဏီ20ကျော်ကဝယ်ယူအားပေးနေပါတယ်ဒီလိုဆုပ်တံသုံးတဲ့လုပ်ငန်းရှင်တွေလာမဲ့ကာလမှာငွေပို300တော့မှာပါထိုင်ဝမ်မှာဆိုရင်2019ကစပြီး plastic ဆုပ်တံတွေမသုံးရတော့ဘူးလို့ကန့်သတ်ထားပါတယ်ကယ်လီဖိုးနီးယားအခြေစိုက် Starbucks Coffee ဆိုင်ကုမ္ပဏီကလည်းနောက်မှ plastic ဆုပ်တံတွေမသုံးတော့ဘူးလို့ဆိုပါတယ်ခင်ဗျာ
ကိုညာဝဲအောင်ပြပြသွားတာပါတရင်တော်လေးကတော့ဒီနေ့အတွက်ဒီလောက်ပါပဲအခုကတော့အပတ်စဉ်ထုတ်လင်းပေးနေကြဥအောင်ခင်ရဲ့မြမအကြီးသုံးသက်ချက်ကိုနားဆင်ကြရပါမယ်ကိုညာဝဲအောင်ကပဲကိုကြီးတက်ဆက်ထားပါတယ်ခင်ဗျာ
ရခိုင်ကန်လွန်ကသဘာဝဓာတ်ငွေနဲ့တရုတ်သင်းမောတွေတဲဆောင်လာတဲ့ရေနံကိုပိုင်လိုက်နှစ်လိုက်နဲ့ယူနံကိုပို့ဆောင်နေတဲ့အတွက်ကြောက်ဖြူကိုကဘာမှာလူပြီးများလာပါလေတကယ်တော့ကြောက်ဖြူအနီးကမသေးကျွန်းမှာရင်းနှီးစိတ်ကန်းတိဆောက်ပြီးယူနန်ကိုပို့ပေးနေတာဖြစ်ပါတယ်ကြောက်ဖြူအထူးစီးပွားရေးဇုံဟာစိတ်ကူးစီမံချက်အဆင့်မှသာရှိပါသေးတယ်ဒီအထူးစီးပွားရေးဇုံမှာရင်းနှီးစိတ်ကန်းစက်မှုလုပ်ငန်းဇုံနဲ့လူနေအိမ်ယာရပ်ကွက်စားတဲ့အပိုင်း၃ပိုင်းပါဝင်ပါတယ်အရင်အနည်းနဲ့တရုတ်လွှမ်းမှုအများဆုံးစီမံကိန်းဖြစ်လို့အငင်းအပွားရဆုံးလည်းဖြစ်ပါတယ်။သမရာဦးသိန်းစင်လက်ထက်ကစရတဲ့စီမံကိန်းမှာအဲ့ဒီတုန်းကတော့ကြောက်ဖြူစီမံကိန်းကိုတရုတ်က85ရာခိုင်နှုန်းမြန်မာက15ရာခိုင်နှုန်းပိုင်ဆိုင်မှုသဘောတူခဲ့ကြပါတယ်။ NLD အစိုးရတက်လာပြန်တော့ပြန်လည်ညှိနှိုင်းတဲ့အတွက်တရုတ်က80ရာခိုင်နှုန်းမြန်မာက30ရာခိုင်နှုန်းပိုင်ဆိုင်မှုသဘောတူကြပါတယ်။ဒေါ်လာ9000ရင်းနှီးဖို့ခံမတဲ့အတွက်မြန်မာအစုရှယ်ယာကိုတရုတ်စီကငွေချေးပြီးစိုက်ထုတ်ရမယ်သဘောဖြစ်သွားပါတယ်အခုတော့ဒေါ်လာတန်း1000ကျော်ပထမရင်းနှီးဖို့ဆုံးဖြတ်တဲ့အတွက် တရုတ်စီကငွေချေးစရာမလိုတော့ကြောင်းသိရပါတယ်
မြန်မာနိုင်ငံဘက်ကပိုင်ဆိုင်တဲ့အစုရှယ်ယာ30ရာခိုင်နှုန်းကိုမြန်မာအစိုးရနဲ့ပြည်တွင်းကုမ္ပဏီတွေကစိုက်ထုတ်ကြမှာဖြစ်ပါတယ်အထူးစီးပွားရေးဇုံကိုအပိုင်းလိုက်ခွဲပြီးအကောင့်ထဲပို့ဖို့ဆုံးဖြတ်ထားတာကြောင့်အခုလိုအရင်စိုက်ထုတ်မှုကိုရှော့ချနိုင်တာဖြစ်ပုံရပါတယ်ကြောက်ပြူမျိုးအရှိတောင်ဘက်မိုင်အနှင်းငယ်အကွာကစစ်တောနဲ့စီမော်ကြေးရွာအုပ်စုအနီးတစ်ဝက်ကမြေဧက1300မှာအထူးစီးပွားရေးဇုံတည်ဆောက်ဖို့အကြမ်းမြင်ရတာပါတယ်အဲ့ဒီတည်းမှာရင်းနှီးစိတ်ကမ်းအတွက်ဧက50စက်မှုဇုံလုပ်ငန်းအတွက်ဧက1000နဲ့လူနေအိမ်ယာအတွက်ဧက250သတ်မှတ်ထားပါတယ်။အပိုင်းလိုက်ခွဲပြီးတည်ဆောက်မယ်ဆိုတော့ရင်းနှီးစိတ်ကမ်းကိုအရင်ဆုံးတည်ဆောက်မဲ့သဘောဖြစ်နေပါတယ်။ဒါပေမဲ့ရင်းနှီးစိတ်ကမ်းဟာအငင်းပွားစရာဖြစ်နေပါတယ်
။ကြောက်ပြူရင်းနှီးစိတ်ကမ်းစီမံကိန်းဟာကုန်သွယ်ရေးလိုအပ်ချက်တွေအများကြီးပိုနေတယ်လို့ဝေဖန်ကြပါတယ်။ဒီကုန်ပစ္စည်းဆယ်ရာခိုင်နှုန်းလောက်သာရင်းနှီးစိတ်ကမ်းကိုဖြတ်သွားမှာဖြစ်လို့အကြီးအကျယ်ဆောက်ဆရာမလိုဘူးလို့စီးပွားရေးပညာရှင်ရှွန်တန်တော်ကဆိုပါတယ်ရင်းနှီးစိတ်ကမ်းမှာဘာဖြစ်လို့တရုတ်ကအလုံးအရင်းနဲ့မြုပ်နှံလူတွေဆိုတာကတော့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးမြန်မာအစိုးရတာဝန်ရှိပုဂ္ဂိုလ်အချို့ကတော့နှစ်ဦးနှစ်ဖက်အကျိုးခံစားရမယ်လို့ပြောပါတယ်ဒါပေမဲ့စက်မှုဇုံအကောင့်တွေပေါ်လာမှသာအလုပ်အကိုင်တွေရပြီးမြန်မာပြည်သားတွေအကျိုးခံစားရပွင့်ရှိပါသေး။ရင်းနှီးစိတ်ကမ်းကတော့တရုတ်ကိုအများဆုံးအကျိုးပြုလိမ့်မယ်လို့ခန့်မှန်းကြပါသေး။စီမံကိန်းပြီးတဲ့နောက်ပေါ်ထွက်လာမယ့်ပြဿနာတွေလည်းအများကြီးရှိပါသေး
။ကြောက်ဖြူအနီးကမဒီကျွန်းမှာရင်းနှီးစိတ်ကမ်းတိဆောက်စဉ်ကဒေသခံတွေအလို့ရကြပြီးလုပ်ငန်းပြီးစီးသွားတဲ့အခါထောင်ချီပြီးအလို့လက်မဲ့ဖြစ်သွားတာကိုအားလုံးသတိပြုကြမိမှာဖြစ်ပါတယ်။ကြောက်ဖြူမှာလဲအလားတူပြဿနာမျိုးပေါ်လာမှာကိုဒေသခံတွေစိုးရိမ်ပူပန်နေကြပါတယ်ဒီလိုဖြစ်လာရင်စီမံကိန်းချသူကိုတရားခံလှုပ်လာနိုင်တာမို့တရုတ်အစိုးရဟာစီးရဲမှုလျှော်ပါရေးလုပ်ငန်းတွေမှာထဲထဲဝင်ဝင်ပါဝင်လုပ်ကင်နေပါတယ်လာမယ့်နိုဝင်ဘာလတရုတ်သမ္မတလာရောက်တဲ့အခါမှာကြောက်ဖြူအထူးစီးပွားရေးဇုံနဲ့ပတ်သက်တဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးဖွယ်ရှိကြောင်းသိရပါတယ်ဒါပေမဲ့ကြောက်ဖြူစီမံကိန်းဟာတိုင်းပြည်စီးပွားရေးဘယ်လောက်အကျိုးပြုမယ်ဆိုတာခံမှန်းရခက်ခဲတယ်လို့စီးပွားရေးပညာရှင်အချို့ကယူဆကြပါလေ
။ကြောက်ပြူဟာစီးပွားရေးနဲ့စက်မှုလုပ်ငန်းအချက်အချာနေရာတွေနဲ့အလွန်ကွာဝေးနေတာကိုအဓိကအားနည်းချက်အဖြစ်ထောက်ပြကြပါသေး။အလုပ်သမားအင်အားသုံးတဲ့ကုန်ထုတ်လုပ်ငန်းတွေများပြားလာဖို့အခက်အခဲရှိတယ်လို့မြင်ကြပါသေး။သဘာဝအရေးအမြစ်ကိုအခြေခံတဲ့လုပ်ငန်းတွေအခြားလုပ်ငန်းတွေဆက်သွယ်မှုကလည်းကောင်းလာတာမဟုတ်တဲ့အတွက်ရခိုင်ပြည်နယ်စီးပွားရေးကိုထင်သလောက်အထောက်အကူပြုမှာမဟုတ်ဘူးလို့သုံးသပ်ကြပါတယ်။ရန်ကုန်အနီးကတီလဝါအထူးစီးပွားရေးဇုံမှာတောင်ပြည်တွင်းကုန်ရန်ကိုတုံးနိုင်မှုနှဲပါနေသေးတာတွေ့ရပါတယ်။တရုတ်အတွက်ကတော့ကြောက်ဖြူစီမံကိန်းဟာအလွန်အရေးကြီးနေပါတယ်။စီးပွားရေးသာမကပဲနိုင်ငံရေးမဟာဗျူဟာအတွက်ပါအရေးပါနေပုံရပါတယ်။ရင်းနှီးစိတ်ကမ်းဟာကုန်သင်းမောတွေမကပဲတရုတ်သင်းမောတွေပါဝင်ရောက်ရန်နာနိုင်တဲ့စကားလဲဖြစ်လာနိုင်ပါလေ။ကြောက်ဖြူယူနန်တဘာဝတန်းခွင်းနဲ့ယင်နန်ပိုင်လိုင်းတိဆောက်ပြီးတဲ့အခါမှာယထာလဘဆက်ပြီးဆောက်ဖို့စိတ်ကူးခဲ့ပါလေ။အခုတော့ကြောက်ဖြူယင်နဲ့စိတ်ကမ်းတိဆောက်ဖို့သဘောတူထားပြီဖြစ်လို့တရုတ်မြန်မာစီးပွားရေးဈေးညံကိုလက်တွေ့အကောင်အထည်ပေါ်နေပြီလို့သာပြောရပါလိမ့်မယ်ခင်ဗျာ
။ဒါကတော့ဥအောင်ခင်ပတ်စင်တင်ဆက်နေတဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးကြတာပါအခုကတော့ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ကားစာပို့ချချက်ကိုနားဆင်ကြအောင်ပ
ါဒီတွင်မှာ English American Style ကန်တာမှာယူတယ်ရတယ်လို့အဓိပ္ပာယ်ရတဲ့ get ကိုအခြေခံတဲ့ idiom အသုံးတစ်ချက်ကိုတင်ပြပေးမှာမို့ပထမဦးဆုံး
get cold feet
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက get get ကဖြစ်တာ cold cold ကအေးတာ feet feet ကခြေထောက်တွေဆိုတော့စသုခွန်ရဲ့ဓာတ်ရိုက်ဒီတွေကတော့ခြေထောက်တွေအေးဆက်လာတာဖြစ်ပါတယ်လူတွေအနေနဲ့ထို့သဖြင့်အရေးကြီးတဲ့ကိစ္စတစ်ခုလုပ်ရတော့မယ်ဆိုရင်လုပ်ဖို့အချိန်နည်းလာလေးကြောက်စိတ်တွေတံပြစိတ်တွေဝင်လာမှုကြောင့်ကျမတို့မြန်မာမှာခြေပြလက်ပြအေးလာပြီးဒူးတွေတုံလာပြီးဆိုတဲ့ဆိုရွက်တွေရှိသလိုidioms ရဲ့တော့ white အသေးပေကလည်းအလားတူတယ်လို့ဆိုရမှာပါကို့ဘွားမှာအပြောင်းလဲဖြစ်စီမဲ့ကိစ္စရမျိုးစသဖြင့်နဲ့ပတ်သက်လို့နီလာလေးကြောက်လာလေး တွေးလေကြောက်လေဖြစ်ပြီးမဝင့်မရဲဖြစ်လာတာစိတ်ပြောင်းခြင်းစိတ်ပေါက်လာတာထွက်ပြေးခြင်းစိတ်ပေါက်လာတာတည်ရဲပေါ်ကြောင်စိတ်ဝင်လာတာစသဖြင့်တို့ကိုဆလုပ်တာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ My best friend John's wedding is next week but I'm getting worried as he seems to be getting cold feet
ကျွန်တော်ခင်ဆုံးတငယ်ချင်း John ရဲ့မိင်္ဂလာပွဲကနောက်သတင်းပါလေဒါပေမဲ့လို့လေသူကြည့်ရတာအချိန်နီးလာလေကြောက်လာနေပုံရတော့ကျွန်တော်လည်းသူ့အတွက်စိတ်ပူမိရဲ့ဗျာလို့ဒီပေးရပါလေဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
My best friend John's wedding is next week, but I'm getting worried as he seems to be getting cold feet.
ကိုယ်စလေတင်ပြပြမှာကတော့
get into hot water.
ဖြစ်ပါတယ်။စာလုံးပေါင်းက GET get into get into ကအထဲကိုရောက်သွားတာ HOT hot WATER water hot water ကရေနွေးဆိုတော့စကားစုတစ်ခုရဲ့လုံးောက်ဓိပ္ပာယ်ကတော့ရေနွေးတဲ့ကိုရောက်သွားတာဖြစ်ပါတယ်။ရင်ွေးတွေကိုကြာသွားတယ်ဆိုကြတဲ့ကူကမလွယ်ကြောပြန်มาတာကတော့တေးကြတာဖြစ်ပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကလူတူအနေနဲ့ဒုက္ခရောက်တာပြဿနာအကြီးအကျယ်ကြုံရတာကိုဆိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The two brothers always get into hot water at school as they keep picking fights with other boys.
အဲ့ဒီညီကိုနှစ်ယောက်ကကျောင်းမှာအမြဲတမ်းပြဿနာတက်တယ်။တခြားကောင်လေးတွေကိုသူတို့ကသွားပြီးရန်စလေးရှိတယ်လေလို့တီးပြရပါလေ။ဥမာကနောက်တစ်ခါလည်လာကြည့်ကြရအောင်ပါ
။ The two brothers always get into hot water at school as they keep picking fights with other boys.
ခုနောက်ဆုံးတင်ပြပြမှာကတော့
Get your act together.
ဖြစ်ပါရင်စာလုံးပေါင်းက GED get ကပြုလုပ်ဖို့ YOU are your ကအသင့်ရဲ့ACT X ကအပြုမူလို့ရ TOGE THER together ကအတူတကွာဆိုတော့သကုထုံရဲ့တရက်ဒီပေကတော့ကုလုပ်ရက်တွေအပြုမူတွေကိုအတူတကွာစုထားပါပေါ့ idiom ဆိုတဲ့တဝိုက်ဒီပေကလေးသိပ်မကွာလှဘူးလို့ဆိုရမှာပါဖယိုဖယဲဗျံမရာဟူလို့ဒီလို့စီမရှိကမ်ရှိစနစ်တကျလှုပ်လိလှုပ်ထမရှိတဲ့လူတူကိုစီးနဲ့ကန်းနဲ့စနစ်တကျလှုပ်ဖို့ပြောတာမျိုးဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John is so disorganized if he wants to be successful in life he needs to get his act together
John ကတကယ်ကိုစီးပြက်ကမ်းပြက်စနစ်တကျကိုမရှိဘူးသူ့ဘဝမှာသူ့အနေနဲ့အောင်မြင်လို့တဲ့ဆိုရင်တော့သူလောက်တာကင်တာစနစ်တကျရှိဖို့လိုအပ်တယ်လို့ဒီပေရပါလေဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
John is so disorganized. If he wants to be successful in life, he needs to get his act together.
ဒီသတင်းပါ get go ချိန်ခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
get cold feet, get into hot water, get your act together.
တို့ဖြစ်ကြပါလေ။နောက်သတင်းပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒေါ်လာလတန်စီစဉ်တက်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါထုတ်လွှင့်ခဲ့ပြီးသားအမေရိကန် EDN အသုံးသောအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာတွားရောက်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်တခြားအပတ်စဉ်ကဏ္ဍတွေနဲ့သတင်းတွေကိုလည်း TV အစီအစဉ်မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်အခုဆိုရင်မနက်6:00ခွဲရှိပါပြီ VOA American တန်ကနေတနင်္ဂနွေနေ့မနက်ဖြန်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေစေမီတာလိုင်းနေပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါပြီဖြစ်ပါတယ်ခင်ဗျာခုဒုတိယပိုင်းအစီအစဉ်မှာတော့မနေ့ညပိုင်းတော့ဆွေးနွေးကြတဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးပါမယ်စနေညပိုင်းဓာတ်ရိုက်လေလိုင်းကိုကိုလိုအောင်လွင်ဦးကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
လာပါခင်ဗျာဒီနေ့တဲ့လေလိုက်စီစဉ်မှာတော့နေပြည်တော်မှာဒီတစ်ပတ်ထဲမှာပဲချင်းပါပြီးစီးသွားတဲ့ငင်းငယ်ထိတ်တင်းညီလာရဲ့ရလနဲ့ပြည်ရင်းငင်းငယ်ရှေလာလာတွေကိုဆွေးနွေးဆောင်မှာပါအစိုးရတက်မတော်နဲ့အပြစ်ကရဆက်ထားတဲ့တိုင်းဒေသနဲ့ကဖွဲ့တွေကထိတ်တန်းကောင်းဆောင်တွေပါဝင်တက်ရောက်တဲ့ညီလာကမှာတော့အရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆက်ဆွေးနွေးဆောင်ဖို့လက်ခံကြတဲ့အတွက်ဒါအောင်မြင်မှုလို့ဆိုနိုင်ပါသလားနောက်ပြည်ရင်းငင်းငယ်တစ်ခုလုံးအတွက်ရှစ်ဆက်နိုင်ရေးဘာရင်များလုံနေသေးတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဆောင်စီစဉ်ထားပါတယ်ပြည်နိုင်ဆွေးနွေးသွားမဲ့ပုဂ္ဂိုလ်နှစ်ဦးကိုကိုကျွန်တော်ဖိတ်ခေါ်ထားပါရဲ့အခုလေလိုက်မှမရောက်နေကြပါဘူးတူကတော့ကျွန်တော်ပိုမျိုးသားလွမြောက်ရေးအဖွဲ့ချုပ်ကဦးဆောင်နာရကဦးခေါ်ဦးကဖြစ်ပါတယ်နောက်တူကတော့တန်ဟန်သာရေးချွင်းချင်းတို့သတင်းစာဆရာဦးမောင်မောင်ဆိုဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်တိုင်းဆွေးနွေးမဲ့ပုံကိုယ်ရဲ့သုံးသက်ချက်ပြီးကိုကြားချင်ပါတယ်ပထမတစ်ချက်အနေနဲ့ကတော့ဒီပြီးသွားတဲ့ဒီညီလာခံရလတ်နဲ့ပတ်သက်လို့ဆွေးနွေးချင်ပါတယ်ဒီညီလာခံမှာအဆုံးဖြတ်ပေးနိုင်မဲ့ထိတိကောင်းဆောင်တွေတက်ရောက်တဲ့အတွက်ရလတ်ကောင်းနေရှိရဲ့နောက်အရင်ကသဘောမတူခဲ့တာတွေကဆွေးနွေးဖို့လက်ခံတာတွေရှိရဲ့ဆိုပြီးပြောတာဆိုရလည်းရှိပါတယ်ဆိုတော့ဟိုအရင်ဆုံးကျွန်တော်ဥက္ကဋ္ဌကရဲ့သဘောတော့ကြားချင်ပါတယ်ခင်ဗျာဆိုတော့ဒီလိုပြောဆိုချက်တွေဒါတွေကတကယ်ပဲအောင်မြင်မှုလို့ပြောနိုင်သလားဥက္ကဋ္ဌခင်ဗျာဟုတ်က
ဲ့ဟောဒီလိုရအဆင်ပြေလို့ပြောနိုင်ပါလားဘာသာရေးတော့ကျွန်တော်တို့ဒီတော့တော့ဘာဖြစ်လို့ဒီဆုံးတာပဲနေစေတော့ဘာလဲဒီလိုတော့ပေါ့ပြီးလို့ပြင်ရတာနဲ့မှတ်ပြီးလည်းဆက်နေကြတယ်ဒီလိုကောင်းကင်ပေါ်ကဖွဲ့စည်းပြီးအောင်ကြံတယ်ဒါကြောင့်ကျွန်တော်တို့ကအလယ်လနဲ့အောက်ခြေမှာညှိနေတာအခက်အခဲဖြစ်တော့စပ်ဘောဖြစ်တဲ့ဒုံးတွေစိတ်ကြီးတွေပြေးဖို့လိုနေတယ်ဒီပနာမအဒီအဒီဉာဏ်သိဆုံးတဲ့ဟာကအောင်မြင်သွားတာပေါ့ကြာဒီပြည့်စုံမှုမျိုးကဒီလိုအခက်အခဲရှိတိုင်းပါဒီလိုရေရင်ချီချီနဲ့တယောက်တယောက်လေးလေးစားစားနဲ့ဒီလိုဖတ်ပြနေကြတယ်ဆိုရင်တော့နောက်နောက်မှာအဒီအသက်ကညွန်ကြအောက်ကအကောင့်ပေါ်ပေါ့ဆိုတော့အမှန်တမ်းပါချောမူရနိုင်တယ်လို့ကျွန်တော်တို့သုံးသပ်ပါရမယ
်။ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့ကျွန်တော်ဥမ္မောင်ဆိုရဲ့သဘောထားလဲဆွေးနွေးစီချင်ပါခင်ဗျာ။ဥမ္မောင်ဆိုရင်အခုကျွန်တော်တို့ဒီညီလာခံမာဒီထိတ်တိပုတ်ခေါင်းဆောင်မင်းတွေတက်လာတယ်။နောက်တစ်ခုကတချို့သဘောတူညီချက်တွေရခဲ့တယ်ဆိုပြီးတော့ဟိုကျွန်တော်ကြားပါတယ်။ဆိုတော့ဒါအောင်မြင်မှုလို့ဆိုနိုင်သလားဆရာဥမ္မောင်ဆို
။ဒီညီလာခံရဲ့အောင်မြင်မှုလို့ပြောလို့ရတာတော့ကျွန်တော်တို့တမရောဆူရနဲ့ဒီတန်သာဒီ EU တွေကြားရဲ့ကွဲလွဲမှုကိုပြန်နဲ့ပေါ်ထုတ်ပြီးတော့ဒါဆွေးနွေးဖို့လိုအပ်တယ်ဆိုတာကိုဖော်ပြလိုက်တာပဲဖြစ်ပါတယ်။ပြောမယ်ဆိုလို့ရှိရင်တော့ဗျာကျွန်တော်တို့ဒုတိယကြိမ်နှောင်းဆောင်ညီလာခံနေပြီးတော့နှောင်းဆောင်ချက်တတိယကြိမ်ညီလာခံကြမှာပြစ်ဆို့နေတဲ့ဒီကျွန်တော်တို့တန်သာတွေရဲ့ကိုပိုင်ကြားထားခွင့်ပြဿနာပြီးနေပြဿနာခွင့်ရေးဆွေးရေးနဲ့ပတ်သက်ပြီးတော့ဒီကိစ္စအားဖြင့်ခွဲထုတ်ခွင့်ပေးရမယ်ခွဲထုတ်ခွင့်နဲ့ပတ်သက်ပြီးတော့ဒီကွေပေးရမယ်ဆိုတဲ့ပြဿနာကိုကြောက်ပြစ်ဆုံးနေတာကိုတနည်းကြော်တော့အခုအချိန်မှာဒါကိုပုံမှန်လေးပြောလိုက်တယ်ဆိုတော့ကျွန်တော်တို့ဒီပြဿနာဖြစ်နေတယ်ရှိနေတဲ့ပြဿနာကျွန်တော်ဘယ်လိုဖြေရှင်းမလဲဆိုပြောလိုက်တာပဲဆိုတော့ပုံမှန်ပြောရင်ဒီတစ်ခေါက်ဒီဒီဆွေးနွေးပွဲမှာဘာသဘောတူညီချက်မှရတော့မတွေ့ပါဘူးဆက်ဆွေးနွေးဖို့သဘောတူလိုက်တာတစ်ခုပဲရှိပါတယ်ဒါပေမဲ့ရှိနေတဲ့ပြဿနာကိုဖြေရှင်းမှုတဲ့ပြုံလင်းလင်းပေါ်ပြလိုက်တာတော့ကောင်းတဲ့အချက်လိုပဲကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ဟိုဆိုလိုတာတော့ဒါပြဿနာဆိုတာကိုအတိအမှတ်ပြုလက်ခံလိုက်တာအဲ့တော့ဒါဟိုအစကောင်းတဲ့ခြေလှမ်းတစ်ခုလို့ပြောလို့ရတဲ့သဘောပေါ့
။ဟုတ်ကဲ့ပါရှိတဲ့ပြဿနာကိုအတိအမှတ်ပြုလိုက်တာဒီပြဿနာကိုဖြေရှင်းမှုကျူးစားလိုက်တာကိုကျွန်တော်တို့ကဒါအစပြုတဲ့ခြေလှမ်းပြအတိအမှတ်ပြအောင်ပါအရင်ကတော့တနစ်ကျော်လောက်ကရှောင်လွှဲနေတာပါ
ဆိုတ
ော့ပြဿနာရှိနာကိုရှောင်လွှဲနေကျွန်တော်ကပြဿနာမရှိဖြစ်နိုင်ပါဘူးပြဿနာရှိနာကိုအတိအမှတ်ပြုလိုက်ပြဿနာရှိဖြစ်ရှင်းနိုင်မဲ့ခြေလှမ်းအစလို့ပြောလို့ရပါတယ်
โอเคสรุปเราเสียอุกอุกาก็เลยเปลี่ยนเอาเมจมาเลยอูเราที่ทําแม้ที่ญีลางมาไถ่ตั้งกองสองติชูอ่ะตะแม่ไม่ตะผู้อตันนี่ถั่วเดนาวโหญีลางปฐมานี่มาส่วนเลยที่ RCSS ဥက္ကဋ္ဌဘုချုပ်ကြီးရွတ်စက်ကနေတူပဲတက်တယ်။ကာချုပ်ကလည်းဒီညီလာခံအစားဆုံးမှုတွေပဲဒီအင်းလေးဖောင်တော့ပြောင်းဝဲသွားတာတွေ့ရဆိုတော့ဒါရီယာရောဘလို့များအတိတ်ပဲကောင်းနိုင်မလဲအခုတွေ့ဆုံမှုမှာဒါရီယာသုံးတရားအဖို့တက်တယ်လို့ပြောနိုင်မလားဥက္ကောက။
ဟုတ်ပါတယ်အခုအဖြစ်လို့ပြောရင်လည်းပြောနိုင်ပါလား။ဒါကြောင့်လည်းဆိုတော့ကျွန်တော်တို့ဒီဆက်ပြီးတော့ကျွန်တော်တို့ Temp Plus 10လို့ခေါ်တဲ့ဒီကျွန်တော်တို့လည်းအဲ့ဒီလက်မှတ်ထိုးတဲ့ဆေးဖွဲကအကောင်းဆုံးလေစုံစုံကြီးကြီးတက်ရောက်ဖို့ဆိုပြီးတော့အစိုးရနဲ့တက်မတော်ဘက်ကဖိတ်ကြားတယ်။ဒါပေမဲ့ကျွန်တော်တို့ကမှစုံစုံကြီးကြီးတက်နိုင်လို့အခုနဲ့ကိုဖိတ်နေကြတော့ကျွန်တော်တို့ဟာလာရှစ်ဖက်တက်မယ်နှစ်ဖက်ကြမယ်ကိုဖက်တက်မယ်တစ်ဖက်ကြမယ်ဆက်ပြီးပြင်အဲ့လိုချင်းနေမျိုးကြော်လာပြီးတော့ဆေးဖွဲစလုံးကစီစီကြောင်းတော်နေဆေးဦးတက်ဖို့ဖုန်းကြက်ရလာတာကကျွန်တော်တို့ကကဘောအောင်မြို့ကိုလာတာအဲ့လိုရလာပြီးတဲ့နောက်မှာတက္ကသိုးရနဲ့သတ်မတော်ကကြီးကဲတယ်ကိုအမဲဆုံးပေါ့ကဒီပထမရက်မှာဒါဖွင့်ပွဲပြီးရင်ကျွန်တော်တို့ဒီပုံနဲ့မြောက်ခန်းသားပြမပြီးတဲ့နောက်မှာကျွန်တော်တို့ဆက်လက်ပြီးတော့ဖွင့်ပွဲဝိုင်းသင်းပွဲဒီပုံပါကြီးပတ်ဝန်းကျင်ကိုပြမဖို့ရှိတယ်ဆိုတဲ့အခြေခံပေါ်မှာကျွန်တော်ကစီစီရောက်ရှိကြတာပါဘောဘောလည်းပဲနှစ်ပြည်မှာကြတော့ကျွန်တော်တို့ကာကွယ်ရေးကြီးကြုံနေတဲ့မြစ်လက်ကစာပြီးတဲ့နောက်မှာပေါ့ပထမရက်အဲ့ကြကစာပြီးတဲ့နောက်မှာစနေဘောဆက်လက်ထိုင်နေပြီးမရှိတဲ့အခါကြတော့ကျွန်တော်တို့ခဲတကယ်စီကောင်းပါတဲ့ဒီဒီဆွေဦးခေါင်းဆောင်တွေကအာတာကိုင်းနဲ့ကာကွယ်ရေးကြီးကြုံကပြည့်ရကလာမော်လပိုင်းမှာပုံမှန်ရောက်ဆက်ထိုင်နေတဲ့အချိန်ကကြောင်းသွားတယ်ဒါကြောင့်ဒီလိုဆိုတော့ဒီလည်းပဲဟာလာကျွန်တော်တို့ကျန်ဥက္ကဋ္ဌလည်းပြန်ရဲဆိုပြီးတော့ဒီမော်လဘက်မှာပြန်သွားတာဖြစ်ပါတယ်။ဒီတော့ညကကာဖွဲမှာကျတော့အားလုံးမျက်နှာတွေပြန်ဆုံးတော့အဲ့ဒီမှာပြန်ပြီးတော့အပြည့်အဝနေနိုင်တဲ့အခါကျတော့ဒုတိယညမှာကျတော့ကျွန်တော်တို့ဒီဆွေဦးအတိုင်းလားဆွေဦးကတော့ပြည့်စုံတဲ့ပုံမှာပါလေ။ဒီအကိုရဘက်ကတော့အတိုင်းကပုဂ္ဂိုလ်ကိုယ်တိုင်ဥပ္ပောင်းတဲ့ရောက်ပြီးတော့ဒီသမတော်ဘက်ကတော့ဒုတိယကာဖွဲဦးလူချက်ကနေပြီးတော့ကြေးဒီကြောက်ရကွာတဲ့ရောက်တယ်ဆိုပြီးတော့အဲ့ဒီတော့ဒီမှာပြည့်ရနေတော့ကျွန်တော်တို့ဒုတိယဒီရကတော့ဆုံးလို့နေနေတဲ့ပြည်ပြည်နဲ့တဲ့ရောက်တာတော့တွေ့ရပါတယ်ခင်ဗျာဒါကြောင့်အပူပြည့်ရှိမယ်ဆိုလဲအသေးဖွဲတော့ဖြစ်ပြီးတော့ယာယီအခိုက်အတန့်ပေါ့ဗျာသူရပြည်ပြည်နဲ့မရှိခင်တော့မှနည်းနည်းအခိုက်အတန့်ဖြစ်သွားတဲ့ပြဿနာပါခင်ဗျာ
โอเคเสียอู้หมองซูมีเอาเค้าเนี่ยกูซะซะโหอู้ขอก็แล้วเจริญရှင်းပြသွားပါတယ်ကျွန်တော်တို့တချို့ခေါင်းဆောင်ပိုင်းนี่โหညီလာခံအပြည့်ဟိုမတက်တဲ့ကိစ္စနဲ့ပတ်သက်လို့ဒါဟိုအဖို့ထစ်ဖြစ်เสียကိစ္စတခုလို့တုံ့တက်လို့ရမှာခင်ဗျာ
တကယ်ပြောမှဆိုလို့ရှိရင်ပေါ့ဗျာဒီအခု PPSC ဒီဆယ်ဘွဲ့မှာအဓိကတော့လက်နက်ငယ်အင်အားရှိပြီးတော့မမမမရက်နိုင်တော့ RPSS နဲ့ KNU နှစ်ဖွဲ့ဖြစ်တာ哦ဒီနှစ်ဖွဲ့နဲ့ဒီအစိုးရတက်မှန်နဲ့ဆွေးနွေးပွဲကြမှာပြဿနာတွေရှိတယ်မဘူးကွဲလဲမှုတွေကြားတွေရှိတယ်ဆိုတော့ကျွန်တော်မြင်နိုင်ပါတယ်ဥမာ KNU မှာလည်းပဲဥက္ကဋ္ဌမှုတို့လာတွေ့ရလူနဲ့ကျန်တဲ့ KNU ဘိုးဘိုးရဲ့ကြားမှာကွဲလဲမှုတချို့ရှိနိုင်တယ်သို့မဟုတ် RPSS နေနဲ့လည်းပဲဒီအစိုးရရဲ့သဘောထားကိုလက်မခံလို့မတော်လဲပဲလာတွေ့ရတဲ့ဆိုရအမြင်မျိုးရှိနိုင်ပါတယ်ဆိုတော့ဒါကတော့သိမထူးဆန်းဘူးဗျကျွန်တော်တို့ကမတူလို့ဆွေးနွေးနေတာဖြစ်တယ်အဲ့တော့ RCSS နဲ့ဖြစ်စီ KNU နဲ့ဖြစ်စီသို့မဟုတ် KNU အတွင်းပိုင်းမှာဖြစ်စီကိုယ်လက်မှုရှိနိုင်ပါလေဒါကမထူးဆန်းပါဘူးကျွန်တော်တို့လိုအပ်တာအခုလက်ရှိလိုအပ်တာတော့ပြည်ထောင်ဆွေးနွေးဖို့ပါပဲပြည်ထောင်ဆွေးနွေးမှုမရှိရင်ကျွန်တော်တို့ကညှိနှိုင်းမှုနေရာမရှိပါဘူးအဲ့တော့မတူတာကကျွန်တော်အမြင်ရတော့မတူဘူးဆိုတာအထူးဆန်းမဟုတ်ပါဘူးမတူလို့အတွက်ကျွန်တော်အနည်း90လောက်စစ်တိုက်နေရတာပါအဲ့တော့စစ်တိုက်တဲ့ပြဿနာကိုဖြေရှင်းဖို့ဆိုကြတော့တွဲဆုံဆွေးနွေးဖို့လိုအပ်ပါတယ်တွဲဆုံဆွေးနွေးတဲ့အချိန်မှာအမတူဘူးအပြိဿာတွေရှိတယ်ဆိုတာဒါထူးဆန်းတဲ့ကိစ္စမဟုတ်ဘူးလို့ထင်ပါတယ်အဓိကတော့တွဲဆုံဆွေးနွေးဖို့ကအဓိကကြပါလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာဦးမောင်ဆွေးနွေးရခြေစုပါကျွန်တော်ဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုက်မှမှာရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်ဒီထိုင်းနိုင်ငံကကိုတီးလည်မှုလည်းဖေးချင်ပါတယ်ကိုတီးလည်မှုသဘောထားဆွေးနွေးချင်တာမင်းမြင်နေတာရှင်ဆွေးနွေးမင်းမြင်နိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နေရတော့ဒီအစိုးရစစ်တပ်လောက်တာတော့ကျွန်တော်နေကသဘောထားမယူသားဘူးဗျဒ တကယ်လို့တော့ရိုးရိုးသားသားမှန်မှန်ကန်လုပ်မယ်ဆိုရင်တော့ကျွန်တော်တိုင်းသားဒေသမှာတို့စစ်တပ်တွေအဝင်ရောက်ပြီးတော့နေရာဝင်ယူဖို့တော့မလိုဘူးဗျ။တို့ရဲ့စစ်တပ်ကတော့ရုတ်သိမ်းပေးရမယ်တော့မရုတ်သိမ်းမှလည်းအခုဆက်လက်ပြီးတော့တော့စီဝဲလုပ်တယ်တို့ကတခြားသောအဖွဲ့အစည်းတွေသွားပြီးတော့တိုက်ခိုက်ရင်ဒါကကျွန်တော်အနေနဲ့တော့ဒါယူသားမှုမရှိဘူးလို့ပဲပြောလို့ရပါတယ်ဗျ။
နောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံကကိုစလိုင်းပွေကုန်းမှာကိုစလိုင်းပေါ်ကောင်းတော့လည်းဆွေးနွေးမြင်မြန်လို့ရပါတယ်ခင်ဗျာ
။ကြည့်လို့မတွေ့ဆုံးဇွန်နေ့ပြည့်အိမ်ကမှာကောင်းပါတယ်လို့ဆိုတော့သုံးဖြစ်ချက်ဆက်နိုင်တဲ့ပုံစံတွေရောက်တဲ့ဆွေးနွေးပွဲကိုနောက်မှလည်းပဲဆက်လက်ရှိပါဖို့လိုတယ်။ဒီလိုငင်လာခံတဲ့ဆွေးနွေးပွဲအိမ်ကမှာကြီးတယ်တော့သမရောကနဲ့ပုဂ္ဂိုလ်တိုင်းချက်ထောက်ခွင့်ဆိုတဲ့ဥစ္စာအကြီးဆုံးဥစ္စာပဲသူကဟိုမခွဲထွက်ရဘူးဆိုတဲ့ဥစ္စာနဲ့ပြန်ပြီးတော့မှဟိုမလုပ်ခွာမလဲတို့လောင်းကျေးထက်တလို့ပဲလုံလိုက်တော့တိုင်းသားတွေကလည်းကိုပိုင်တက်ထောင်းခွင့်မရှိဘဲနဲ့တော့ဒါရင်းချင်းမှလည်းအရနိုင်မှာမဟုတ်ဘူး။ဒါလည်းကျွန်တော်ရဲ့ခြေခံပုံစံကျွန်တော်တို့ကလူချင်းနေတယ်။တော့ဒီထက်မှာမခွဲထွက်ဘူးဆိုတော့အမြင်အခြေခံမှာပဲထားရတယ်ဆိုတဲ့ပုံစံတက်မလို့ပြက်ကြင်တော့ကျွန်တော်ကတော့ဒီတက်မလို့ဒီရတော့2020နောက်ပိုင်းဒီချိန်မှာတော့မတီးဘူးနော်အချိန်ဆွေးပြီးတော့မှဆက်လက်ပြီးတော့မှတွားဖို့ပဲနှစ်ချက်စီတိုင်းနဲ့တွားဆက်ခြင်းနဲ့ပုံစံတော့ဆွေးနေပွဲပုံစံတော့ကောင်းတယ်နဲ့ရက်လာကောင်းတော့ဒီမှာလောလောဆယ်ထည့်လိုက်မယ်လို့ကျွန်တော်မထင်ပါဘူးခင်ဗျာ
။ဟုတ်ကဲ့ကိုစိုင်းပွေကိုဆွေးနေပြရကျေးဇူးပါ။နောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကပါပဲကိုတန်းမောင်ဖြစ်ပါတယ်။ကိုတန်းမောင်သဘောထားလဲဆွေးနေကျင်တာမင်းမြင်နေတာရှင်ဆွေးနေမင်းမြင်နေပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျွန်တော်သုံးခုခွဲပြောပါမယ်ပထမဦးဆုံးတစ်ခုကတိုင်းသားတွေကိုအားလုံးကျေးဇူးတင်ပါတယ်ဗျာအဲ့ဒီကအစီအဝေးတက်ပြီးတော့ရင်းကြီးကြီးနဲ့အားလုံးတင်ဝင်းဝင်းနဲ့ကြီးတုံးညီမျိုးတို့တို့တော်တော်လေးခံစားပြီးတော့တင်းကြီးခံပြီးပြောသွားပါတယ်နော်နောက်ကအချင်းမြေပင်ပေါ်မှာတတိရှိမှဟိုစစ်တိုက်လို့ရမယ်ဆိုတာတိုင်းသားရဲ့မြေမြေဒီမှာတိုင်းသားတွေလက်နဲ့မသိဆုံးပဲနဲ့တမ်းမတော်တော်မှခုခံနေနေတာဒါသူတို့ရဲ့စက်တီသူတို့ရဲ့မျိုးသားရဲ့သူတို့ရဲ့ဒီမျိုးဒါကောက်ွယ်တာပါနော်ဒါအမေစုကိုဘလို့ပုတ်ခတ်ပြီးပြောတာလည်းမဟုတ်ပါဘူးနမတုံးဝကြဒီစစ်တပ်ဒီဘုဇုံအောင်ဆန်းထောင်ခဲ့တဲ့စစ်တပ်ဖြစ်ပါတယ်ဟိုဥနေဝင်လက်ထက်ကလည်းဘုဇုံအောင်ဆန်းလက်ထက်ကလည်းဥပဒေရေးဆွဲခဲ့ပြီးသားဥနေဝင်လက်ထက်ကလည်းဥပဒေရေးဆွဲခဲ့ပြီးသားဒီဥတိုင်းစီလက်ထက်ကဆွဲထားတဲ့ဥပ28ဖွဲ့စည်းပုံကိုဘယ်သူမှအတည်မပြုပါဘူးဒီအရောအတည်ပြုပြီးတော့ဟိုဦးသိန်းစင်ကဒါကိုအကောင့်တွေခေါ်လာတယ်ဆိုပြီးတော့သူကပြောနေတယ်တော့သူကလည်းတက်လာတာလေဒီအခြေခံဥပဒေကိုပြင်မယ်တော့ဒါဟိုတစ်ဖက်ကရေးဆွဲထားဆိုဖြစ်ပါတယ်ဟုတ်ကဲ့ဒါတော့ပါပဲအစိုးရဟုတ်ကဲ
့ကိုသမောင်ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့ကိုစိုးဝေဖြစ်ပါတယ်မြန်မာနိုင်ငံပါပဲကိုစိုးဝေသဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့နေ့ဟို27ရာစုပင်လုံးရာခိုင်ကြီးကပေါ့တော့နေ့ကျော်ကျော်တော့ရှိသွားပြီပေါ့နော်။သက်ဆိုင်တဲ့တပ်တော်လေးကိုအချင်းလေးကောင်းသဘောတူရက်ကလေးတစ်ခုရတဲ့အခါမှာသဘောတူရက်ကလေးတစ်ခုရတဲ့အချိန်မှာတပြိုင်နက်ထက်မှာတိုက်ပွဲတွေကဖြစ်နေတယ်။အဲဆိုတော့ကျွန်တော်ပြောချင်တာတိတ်တဲလို့မပြောနိုင်ပါဘူး။နော်ရင်းရင်းညီလာခံရလေ။ကျွန်တော်ပြောချင်တာကတော့နော်ဟိုတက်မတော်အကြီးကျယ်ဖြစ်တဲ့ကာကွယ်ရေးအစိုးရကဟိုပြည်သူ့ရွေးချယ်တင်ရောက်တဲ့သမရကိုအလင်းမပြင်းချင်းဒီတောင်းချီဖွဲ့စည်းပုံဥပဒေကိုမပြင်းချင်းငင်းငင်းရကျွန်တော်တို့တန်းကြီးအတွက်အလန့်ကွာဝင်းလေးလေးလေးဥမယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးစိုးဝေဆွေးနွေးပြတဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကို Facebook တွေ email တွေပို့ထားတာစာတချို့ရှိနေပါတယ်တချို့ Facebook ကဟာပြီးတော့မဆုမုံမဲ့ဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီVFS ဆိုတဲ့အကောင့်ကတော့ငင်းငင်းကြီးကတော့အဖွဲစည်းတိုင်းရဲ့စေတနာနဲ့ဆိုင်ပါတယ်ဗျာတဲ့ကျွန်တော်ကတော့တိုးတက်တယ်လို့ထင်ပေမဲ့အားတော့တိတ်မရပါဘူးလို့ရေးထားပါတယ်ကိုတင့်ဆိုတဲ့အကောင့်ကတော့အချင်းချင်းစစ်တိုက်နေတာနဲ့စာရင်အခုလိုမျိုးငင်းငံရေးအတွက်ဆွေးနွေးနေတာကတိုင်းပြည်အတွက်ပို့ပြီးတော့မှရလက်ကောင်းနေထွက်လာမှာပါအားပေးပါတယ်ငင်းငံရေးအမြန်ရပါစေတဲ့ကာယန်းဆိုတဲ့အကောင့်ကတော့စစ်တပ်ဘက်ကတပတ်ရော့ပါတဲ့မြင့်မို့တောင်ကိုဖြိုခိုင်းနေတာမဟုတ်ပါဘူးရိုးသားမှုကိုစစ်တပ်ဘက်ကဒီထက်ပိုပြီးအမြင့်ကျယ်ဖို့လိုပါတယ်တဲ့လူမျိုးကြီးဝါဒကိုဆွန့်လွတ်ပါတိုင်းပြည်ငွေကြေးတိုင်းပြည်ခြေလက်တွေကိုအကျိုးမဲ့မပြတ်စည်းပါစေနဲ့တဲ့ကိုကိုဆွဲတော်ဆိုတဲ့အကောင့်ကတော့ငင်းငံရေးကတော့မျော်လေတိုင်းဝင်းနေစေပါပဲတဲ့ကျွန်တော်မှတ်မိသလောက်ပြောရရင်ငင်းငံရေးဆွေးနွေးပွဲတွေပြုလုပ်တဲ့အချိန်တိုင်းမှာတိုင်ပင်ထားသလားတော့မသိပါဘူးတဲ့ဥအောင်မင်းဥဆောင်တဲ့အချိန်ကနေစလို့ယနေ့အထိရှေ့မှာဆွေးနွေးနောက်ကနေစစ်တိုက်နေတာကတော့ယနေ့အချိန်ထိပါပဲဗျာလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဒါတော့ဒီ Facebook ကနေကျွန်တော်တို့မှတ်ချက်တွေပေးထားတာပါဆိုတော့ဆွေးနွေးကြတဲ့လူတွေထဲမှာလည်းထောက်ပြတဲ့ကိစ္စတွေကျွန်တော်ပင်တိုင်ဆွေးနွေးရဲ့ပုံစံတွေကိုပြန်ပြီးတော့ဟိုဆွေးနွေးပေးစေချင်ပါတယ်အခု ဟိုတတော်များလည်းဘာလို့ထက်ထက်ပြောနေကြလဲဆိုတော့ဒီငင်းငင်းဆွေးနွေးနေမှာတစ်ချိန်တည်းမှာတိုက်ပွဲတွေဖြစ်နေတဲ့ကိစ္စကိုဘဝင်မကျတဲ့သဘောထားတွေတွေ့ပါတယ်အထူးသဖြင့်ကတော့ဒီလူရဲ့ငင်းငင်းလူလာတဲ့အချိန်မှာဒါဟိုငင်းငင်းရဲ့သင်္ကေတနဲ့ဒီစက်ကျင်ဘက်လိုမျိုးဖြစ်နေတော့ဒါတွေကိုဟိုဘဝင်မကျတဲ့သဘောလို့ပြောရမှာပါဆိုတော့အခုအပြည့်ရထားတဲ့ဖွဲ့ရည်နေရောမရက်တဲ့ဖွဲ့ရည်နေပါတိုက်ပွဲတွေဖြစ်နေတာဆိုတော့ဒီလိုပြဿနာတွေရောဟိုဥက္ကဋ္ဌကဆွေးနွေးစေချင်ပါတယ်ဒီပြည်တွင်းငင်းငင်းတစ်ခုလုံးတွေဘလောက်တောင်များဟိုရိုက်ခတ်နေရလို့ပြောလို့ရမှာခင်ဗျာ
ကျွန်တော်ဟုတ်ကြတယ်နာကတော့အပြည့်အစုံနိုင်ငံရေးအတွက်ဒီအချိန်ကုန်နဲ့ဖြစ်ပေါ်တိုးတက်ရမှာကိုနည်းနည်းနောက်နေတဲ့သဘောပါဒီနိုင်ငံရေးဖြစ်စီချိုးပေါက်သွားအောင်တော့လုံးဝအချိန်မရှိဘူးလို့ပြောပါမှာမှထောက်ပြကြမယ်အတူတူတိုက်ပွဲဖြစ်တဲ့အခါမှာမျိုးရှိပါတယ်မျိုးကတော့ NCA သမတ်ကြီးတို့ကအချိန်နဲ့မရှိသေးတဲ့အဖွဲ့ကြီးတွေမှာဒီမှာမြေရစီဝါရေရနော်ဆိုင်ရဘာသာသဘောတဘောဝါရဒီအဲ့ဒါတွေရှိနေပါလေနောက်ပြီးတော့လက်မရေးထိုးပြီးတဲ့အဖွဲ့တွေမှာလည်းပြည်ကြီးမှုတွေအချို့ရှိနေပါလေအဲ့ဒါကတော့ NCA ကိုလက်မရေးထိုးတော်လည်းပဲ NCA မှာပါတဲ့ပြတ်ထန်းပြတ်တွေလမ်းညွန်ပြတ်တွေဒီဒီပုံလုံးထားတဲ့ဟောအားတွေအတိတ်ရဲ့ဖွဲ့စည်းချက်တွေကမတူညီတဲ့အခါကျတော့ဒီအဖွဲ့ဒီအပြည်ကြီးကမိမိရဲ့ဆင်ပြေတယ်လို့ဒီတော့အကျိုးစီးပွားရှိမဲ့ပုံစံမျိုးဖွဲ့တိတ်တဲ့ဖွဲ့ပြီးတော့အတိတ်ရဲ့ကိုဖွဲ့တိတ်တဲ့ဖွဲ့တဲ့အတိုင်းလိုက်လံလှုပ်ဆောင်အောင်ပေါင်းခဲ့ပေါ်ကြတဲ့အခါကျတော့ဒီတပ်မတော်ကတိတ်တဲ့ဖွဲ့နာတစ်မျိုးအစီထိုးထားတဲ့အဖွဲ့ကြီးကတိတ်တဲ့ဖွဲ့နာတစ်မျိုးအကောင့်တွေပုံပေါ်နေမတူတဲ့အခါကျတော့ဒီပြည်သူမှုတွေနားလည်မှုတွေလဲတာဖြစ်နေပါလေ။ဒါကြောင့်ကျွန်တော်တို့အဘိညာဖွဲ့တူချက်တွေအကောင့်တွေပေါ်လာတယ်တစ်ခါတည်းဖြစ်အောင်ကတော့ကျွန်တော်ဆက်လက်ကြည့်နိုင်ရမယ်ဆိုတာကျွန်တော်ရဲ့အသီးမှလည်းရေးရပါလား။ဆိုတော့ဆက်လက်ကြည့်နိုင်တဲ့အခွင့်အလမ်းကနည်းနေတဲ့အခါကျတော့လက်မထိုးပြီးသားဖွဲ့လဲတချို့ပြည်သူမှုရှိတယ်ဆိုတာဒီကျွန်တော်တို့အဲ့ဒီလိုဖြစ်မဖြစ်မကောင်းကြဖြစ်ပါလား။ဒါကြောင့်ကျန်တဲ့ဒီနိုင်သွားရင်တော့ဒါပဲကအဒီအကောင့်တွေပေါ်လာတဲ့တင်တဲ့အိတ်ဝဖွင့်လာတဲ့တူလာမယ်ဆိုရင်တော့ပြည်သူမှုတွေညော့နေသွားပြီးတော့ရက်နဲ့ရက်ဆိုင်သွားနိုင်ပါလားတစ်ခါကလည်းနိုင်ငံရေးသွေးပွဲတွေအချိန်ကုန်ကောင်းလာရင်လည်းဒီစီးရေးပြည်သူမှုတွေညော့သွားနိုင်ပါတယ်လို့ဒီမှာထောက်ပြချက်ပါ
โอเคဟုတ်ကောဆွေးနွေးရခြင်းကျေးဇူးပါဆိုတော့ဆရာဦးမောင်ဆိုအောင်ခင်ဗျာအခုကျွန်တော်တို့ဒီငင်းငယ်ဆွေးနွေးတစ်ချိန်တည်းမှာပဲဒီတိုက်ပွဲတွေဖြစ်နေတဲ့ပြဿနာနဲ့ပတ်သက်လို့ပေါ်လေဟိုတချို့ကအခုတော်တော်များဘဝင်မချတဲ့သဘောထားတွေလည်းဆရာဦးမောင်ဆိုလည်းကြားလိုက်မှာပါဆိုတော့ဒီပြဿနာတွေရောဒီပြည်တွင်းငင်းငယ်တစ်ခုလုံးမှာဘလောက်ဒီတက်ရောက်မှုတွေရှိနေလဲဆရာ
ကျွန်တော်တို့ရေဦးအပြည့်ပြောမယ်ဆိုလို့ရှိရင်တော့ပြည်တွင်းငင်းငယ်ဆွေးနွေးရင်ကျွန်တော်အစိုးရနဲ့တက်မတော်နေနေရတဲ့အပြစ်ခက်ရဲ့စေးကြီးညာလိုက်ပြီးတော့ဆွေးနွေးရင်ကောင်းမယ်လို့ကျွန်တော်တို့အားလုံးကတော့ဒီလိုသဘောထားတယ်။ဒါပေမဲ့ဆွေးနွေးပွဲအချိန်ကြာလာတဲ့အချိန်မှာကျွန်တော်တို့မှာပြဿနာရောရှိတယ်ဗျ။ပြဿနာရှိတယ်ဆိုတာကတော့ကျွန်တော်တန်တဲ့နိုင်ငံဖွဲ့ပြီးနေအစိုးရတပ်ဖွဲ့ကြမှာမတူတဲ့အချိန်တွေရှိတယ်။ဥပမာဆိုတော့တန်တဲ့နိုင်ငံတပ်ဖွဲ့မှာဝါမိုင်းလာဧရိယာတွေကသူတက်သူ့အေရီးယားနဲ့သူထိန်းထားတဲ့အခါမှာအပြစ်ခက်ရစိမ့်နေတဲ့မိမိသတ်မှတ်ထားတဲ့ပြဿနာမရှိဘူးအဲ့တော့ကျန်တဲ့တပ်ဖွဲ့အများစုကကျန်တဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့အများစုကပျောက်ကြားဒေသတွေဖြစ်တယ်ပျောက်ကြားဒေသတွေဖြစ်တဲ့အခါကျတော့အဲအစိုးရတပ်ဖွဲ့ဝင်ထွက်တာနဲ့ပျောက်ကြားဒေသဝင်ထွက်တာတွေကအဲရှင်းဝင်နေတာပေါ့အစိုးရတပ်ဖွဲ့ဝင်လာရင်ပျောက်ကြားဒေသတွေကပြန်ထွက်သွားတယ်အဲပျောက်ကြားဒေသတွေဝင်လာအစိုးရတပ်ဖွဲ့ကြန့်ထွက်သွားရင်ပျောက်ကြားဒေသတွေကပြန်ဝင်လာတယ်ဆိုတာမျိုးရှိတယ်အဲ့တော့ကျွန်တော်တို့ကတစ်ဖက်ကအပြစ်ခံရစေရင်းနဲ့တပ်ဖွဲ့နေရာချထားရေးကိုမလုံနိုင်ကျွန်တော်တို့ကပြဿနာရှိနေတယ်။ဆိုတော့အခု RCS နဲ့ဖြစ်တဲ့ပြဿနာအပါအဝင်အေးကျွန်တော်တို့ကျန်တဲ့တပ်ဖွဲ့တွေနဲ့ဖြစ်နေတဲ့ပြဿနာအလုံးမှာတပ်နေရာချထားရေးကိုကျွန်တော်တို့ပြည်ပြင်းမလုံနိုင်ဘူး။ဆိုတော့အပြစ်ခံရစေရင်းတပ်နေရာချထားရေးကိုမလုံနိုင်ဘူးဆိုလို့ရှိရင်ခုနပျောက်ကြားတပ်ဖွဲ့တွေနဲ့ပြိပခါရှိနေမှာပဲ။ရှိနေတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီပြိပခါကိုရှော့ချဖို့အဲဒီဆွေးနွေးပွဲကိုဘယ်လိုလုပ်မလဲကောင်းကြီးနိုင်ဆွေးနွေးမှုအခု GMC တို့ဘာလို့ဒီ institution ရှိနေတာ哦ဒီ institution တွေကတဆင့်ဒီအပြစ်ခရစဲကိုဘယ်လိုရှော့ချမလဲဆိုတော့ကျွန်တော်တို့ကအဲလမ်းကြည်ကြီးဖွင့်ပေးဖို့လိုတယ်ဒါပေမဲ့အခုခက်နေတာတကူကဘာလဲဆိုတော့ private car တွေဖြစ်ပေမဲ့ဒီဆွေးနွေးတွေကနောက်ကျနေဆိုတော့ GMC ရှိနေမဲ့ GMC မှာတင်းဆွေးနွေးတွေကနောက်ကျနေနောက်ကျတဲ့အခါမှာတစ်ဖက်နဲ့တစ်ဖက်မယုံကြည်မှုကပိုများလာတဲ့အနေအထားမျိုးဖြစ်တယ်ဒါကြောင့်မလို့ဒီ private car တွေရှော့ချဖို့အတွက်ရှိတဲ့ institution တွေကိုကျွန်တော်ကကောင်းကောင်းမွန်မွန်နဲ့ငြင်းငြင်းဆန်ဆန်အသုံးချဖို့လိုအပ်တယ်လို့ထင်ပါတယ်
။ဟ ဟုတ်ကဲ့ဆရာဦးမောင်ဆိုဆွေးနွေးရကျေးဇူးပါကျွန်တော်တို့အီးမေးလ်နဲ့ပို့ဖို့ဆွေးနွေးထားတဲ့ပုံစံတချို့လည်းရှိနေပါသေးတယ်သူတို့စာတချို့လည်းဟိုဖော်ပြကြမှာလေဒီနေ့မှာအရင်ဆုံးကတော့ကျွန်တော်တို့မေတ္တလာမျိုးကဦးစိန်မောင်ရဲ့စာပါကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျာ
15/10/18ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ထိပ်သီးခေါင်းဆောင်များတက်ရောက်တဲ့နိုင်ငံရေးဆွေးနွေးပွဲဟာထူးခြားတဲ့ဆွေးနွေးပွဲလို့ဆိုရမှာပါဒီမိုကရေစီပြည်ပြောင်းလဲရေးလှုပ်ဆောင်ချက်တွေတိုးတက်မှုတုံ့ဆိုင်နှေးကွေးနေပါတယ်ပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုရှေးမတိုးတာပဲရပ်ဆိုင်းနေတယ်လို့ဝေဖန်နေကြကြမှာဒီလိုထူးခဲ့တဲ့အရေးပါလာတဲ့ဆွေးနွေးပွဲမျိုးကိုလုပ်ပြနိုင်တာဟာမျှော်လင့်ချက်တွေကိုရှင်သန်စေပြီးထူးခဲ့တဲ့လှုပ်ဆောင်မှုနဲ့ဝေဖန်တဲ့ကိုခြေပလိုက်ရလဲကြတယ်လို့ယူဆပါတယ် NCA လက်မှတ်ထိုးထားတဲ့ဒိုင်းနာလက်နက်ကန်အဖွဲ့အစည်းများလိုလားတဲ့ဆွေးနွေးပွဲမျိုးဖြစ်လို့ရလက်ကောင်းတွေလည်းရလိုက်တယ်လို့ဆိုကြပါတယ် NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေအဖို့လည်းဒီလိုတွေ့ဆုံဆွေးနွေးလို့ကြောင်းဖိတ်ခေါ်ရကြတယ်လို့ထင်ပါတယ်တောင်းဝန်ယူအဆုံးဖြတ်ပေးနိုင်တဲ့ထိပ်သီးပုဂ္ဂိုလ်ခေါင်းဆောင်များနဲ့တိုက်ရိုက်တွေ့ဆုံဆွေးနွေးခြင်းဟာခိုင်မာတဲ့အဆုံးဖြတ်များကိုရနိုင်တာကြောင့်အတူအလေးထားကြိုဆိုရမယ့်ဆွေးနွေးပွဲနောက်အလားလာကောင်းများဖြစ်ပေါ်လာစေနိုင်ဖို့စတင်လိုက်ခြင်းဖြစ်တယ်လို့ထင်မြင်ပါတယ်။2020ခုနှစ်မတိုင်မီအတွင်းမှာ NCA အကောင့်တွေဖော်နိုင်မဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်အခြေခံနဲ့ပြည်ထောင်စုတည်ဆောက်ရေးအခြေခံမူတွေချမှတ်နိုင်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ။
ဟုတ်ကဲ့နောက်စာတစ်စောင်းတော့ကျွန်တော်တို့ဦးတင်ငွေရဲ့စာဖြစ်ပါတယ်။မြန်မာနိုင်ငံပြပို့ထားတာကိုရန်တိုင်းဖတ်ပြပေးပါအောင်ခင်ဗျာ။
ငင်းငင်းရောထိပ်သီးများဆွေးနွေးတဲ့အတွက်မျှော်လင့်ချက်ရှိခဲ့ပေမဲ့ထင်သလောက်တော့ခီးမပေါက်ပါဘူးတခုတည်းသောတက်မတော်ထားရှိရဲ့သဘောတူတယ်ဆိုတာကလည်းရှေ့အများကြီးဆွေးနွေးရအောင်ပါပါခွဲမထွက်ရေးစုကလည်းတိုင်းရင်းသားတွေကလက်မခံသေးပါအခုလိုထိပ်သီးဆွေးနွေးပွဲလုပ်တာကတော့ကောင်းတဲ့အစဉ်လာပါများများဆွေးနွေးမှဖြေရလိမ့်မယ်လို့လည်းယုံကြည်ပါတယ်လက်နဲ့နဲ့ဖြေရှင်းခြင်းဟာအဖြေမဟုတ်ပါတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုရှိရှိနဲ့နားလည်မှုထားဆွေးနွေးပြီးအဆိုတွေကိုအတိုးလျှော့လို့ဆွေးနွေးတာဟာငင်းငင်းရေးလုပ်ငန်းစဉ်ရှေ့တိုးနိုင်မယ်လို့ထင်မြင်ပါတယ်မူတစ်ခုကိုပုံသေးကင်ပြီးဆွေးနွေးနေရင်လည်းငင်းငယ်ရေးအလန်းဝေးနေမှာပါအခုလိုလက်နက်ကင်များအပြင်လူမျိုးစုလိုက်နိုင်ငံရေးဆွေးနွေးပွဲများလုပ်ပြီးထိပ်သီးဆုံးဖြတ်နိုင်တဲ့သူများကိုရွေးချယ်ပြီးအခုလိုထိပ်သီးဆွေးနွေးပွဲများမှာဆွေးနွေးလို့ရှိရင်ပိုပြည့်စုံမယ်လို့ယူဆပါတယ်ဒါမှသာပင်လုံးညီလာခံကြီးမှာဆုံးဖြတ်ချက်များကိုမြေမြချနိုင်မှာလို့မြင်ပါတယ်ငင်းငယ်ရေးနဲ့ပတ်သက်လာရဲ့အစွဲကင်းကင်းနဲ့ပုံမှန်လေးလေးဆွေးနွေးတက်ပါတယ်ပြည်သူများကလည်းငင်းငယ်ရေးလိုချင်ပါပြီမပါဝင်သေးတဲ့သူများကလည်းပါဝင်လက်တွဲပြီးတိုင်းပြည်ငြိမ်းချမ်းရေးကိုဆောင်ရွက်ကြရင်ပိုအဆင်ပြေတာပေါ့ဗျာပြည်တွင်းစစ်နုံတွေကအမြန်ရုံထွက်ကြဖို့အချိန်တန်ပါပြီဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီစာရင်မှာတော့ဒီပြီးခဲ့တဲ့ညီလာခံပေါ်မှာမျှော်လင့်ချက်တွေထားတဲ့အတန်တွေကြားပါတယ်ဆိုတော့ကျွန်တော်ဒီညီလာခံမှာတော့ဒီသဘောတူခဲ့တဲ့အထက်မှာပြည်အောင်စုကခွဲမထွက်ရေးကိုယ်ပိုင်ပြဋ္ဌာန်းရေးနောက်တက်မတော်တခုရဲ့ဖြေကိစ္စတွေဆက်ဆွေးနွေးမယ်ဆိုရင်အပိုင်းတွေပါလာပါတယ်ဒါတွေကထူးခြားတယ်ဆိုပြီးတော့လည်းအားလုံးကထောက်ပြနေမယ်ဆိုတော့ဆရာဦးကိုကခင်ဗျာတို့ဒီလိုသဘောတူညီချက်တွေကဒီနောက်တဲ့ဆွေးနွေးပွဲတွေအတွက်ဘယ်လောက်ဒီလက်တွေ့ဟိုအထောက်အကူဖြစ်လာနိုင်တယ်လဲဘယ်လောက်ဒီတွန်းအားတွေဖြစ်လာနိုင်တယ်လို့များဆရာဦးကိုကလည်းမျှော်လင့်ထားတယ်
ကျွန်တော်အနေနဲ့တော့ကျွန်တော်တို့ဒီအဓိကဒီစစ်မှန်တဲ့ဆက်ဆက်ရပြည်အောင်လို့ဒီဖောက်ရေးဒီပြည်အောင်လို့ကိုကျွန်တော်အောင်းနေနေဒီဖောက်နိုင်တယ်ဒီပြည်အောင်လို့တဲကဒီဘယ်သူမှဘယ်နေမျိုးစိတ်ပိုင်းဘယ်လူမျိုးဘယ်ပြည်နယ်မှဆက်တဲ့ဖို့အကြောင်းမရှိဘူးဒါကြောင့်လည်းကျွန်တော်တန်းပြီးရင်းနဲ့ဆက်ပိုင်းကြတန်းငွေနဲ့အခွင့်အရေးကအပြည်အောင်လို့မှအပြေဝါရမယ်တဲ့ပေါ့အဲ့ဒီလိုပုံစံမျိုးနဲ့ဆိုရင်တော့ကျွန်တော်တို့ကဒီအခက်ဆက်ပါမျိုးရှိပြီးတဲ့စာသားကိုလည်းဆက်ဖို့မလိုဘူးထို့ဒီဝဲမခွတ်ထွက်ရဆိုတဲ့ကမ္ဘာချက်ကိုလည်းဆက်ဖို့မလိုဘူးဒီခွတ်ထွက်ဆိုတဲ့စကားပါတဲ့အပေါင်းတော်ဝါကကိုလုံးဝမပုံတဲ့နဲ့ကျွန်တော်တို့စစ်မှန်တဲ့ပြည်တော်စုအာဒေါ်သာတန်းတို့ရင်းနဲ့ကြတဲ့တန်းနဲ့ရရှိကြရမည်ဒီပြည်တော်မှုဒီတခုတည်းသောပြည်တော်မှုဖြစ်ပြီးတော့ဟာလာဒီကျွန်တော်တို့ဒီဟာပေါ့လုံးဝမပြောခွဲကြရဘူးအပပြီးတော့ကျွန်တော်တို့အဲညနေအစိတ်ပိုင်းမှာ၎င်းပြည်တော်စုကနေပြီးတော့ခေါ်တော့ဆိုမရှိကြရဘူးဆိုပြီးတော့ဒီဖာဘာပြင်ဆင်ပြီးတော့ဒီကျွန်တော်တို့ပြည်တော်စုရုပ်ပြီးဆောင်မယ်ပြည်တော်စုကြီးတဲ့ကဘယ်သူမှမခွဲဘူးဆိုတော့စာသားမျိုးနဲ့ဆိုရင်တော့ကျွန်တော်တို့ကတော်တော်လေးအလားအလာကောင်းတဲ့ဒီတော့ဒီကြရရမှာပေါ့ဗျာ
ဟု
တ်ကဲ့အခုကျွန်တော်2008တည်းကဒီကြကြအဲ့ဒီဖာဘာအတိုင်းဆက်ပြီးခဲ့တဲ့ခါကျတော့ပြည်တော်စုဟိုအခြေခံမျိုးကလည်းကျွန်တော်ကမရသေးဘူးဆက်ပြီးတော့အခြေခံမျိုးကလည်းမကြသေးဘူးအဲ့ဒီအချိန်မှာကျွန်တော်တို့ဒီဆက်တဲ့အခြေခံမျိုးတွေမှာ
မပတ်သက်တဲ့ဟာလာဒီခေါ်တော့ကမရှိသေးရလို့ဆိုတဲ့တာမီချက်ဒီမောကမ္ဘာချက်ကဝင်လာတဲ့ခါကျတော့ဒီကျွန်တော်တို့စက်ကြရအခြေခံမူအောက်မှာဓာတ်မူကြီးကိုဗတ်ကြထန်းကွင်းအခြေအနေအမှတ်ခံချက်မရှိသေးဘဲနဲ့ဒီစာသားအရင်ရောက်လာတဲ့ပုံမှာတော်တော်လေးအထင်ကြီးဖြစ်လာပါဒါကြောင့်ဒီကျွန်တော်တို့ဒီကိုဗတ်ကြထန်းကွင်းအပြေဝရရှိတဲ့အာဒီကောင်စုမှာဟာလာဘယ်တော့မှခွဲတော့ကိုမရှိဘူးလို့ပြောရတာတဏ္ဍာတာဖြစ်ပါတယ်ဒါကြောင့်ဒါကိုကျွန်တော်တို့ကဒီစကလုံးအသာပူပြင်ပြင်ပြီးတော့ဒီကောင်စုမပြေခွဲရေးဒီကောင်စုကဒီနယ်ဘယ်လိုမျိုးမခွဲထွက်ရေးဆိုတာကျွန်တော်တို့ဒီကောင်စုနဲ့တွဲပြီးတော့ပေါ်ပြခြင်းဟာပို့ပြီးတော့ခံရမယ်ဆိုကြကျွန်တော်တို့အခုပြဿနာကိုပြဿနာရှိတဲ့အတိုင်းရှင်းနိုင်ပြီးတော့သဘောတူနိုင်တဲ့ဒီကြားပေါ့လေစာသားတွေပြင်ဆင်ဖို့သဘောတူလိုက်တာဖြစ်တဲ့အတွက်ပို့တက်မှုလို့ပြောနိုင်ပါလားခင်ဗျာဒီကိစ္စပါလား
ဟုတ်ကဲ့ပြည်နယ်ဆွေးနွေးပြီးခဲ့တဲ့ပို့မျိုးသားလူမျိုးရေးဖွဲ့ချုပ်ကဦးဆောင်နိုင်ကကိုဟုတ်ကတိုင်းနာရေးကျွမ်းကျင်တဲ့သတင်းစာဆရာဦးမောင်ဆိုကိုတိုင်းဆွေးနွေးတဲ့သူတွေစာရေးသားပြဖို့သူတွေနဲ့တောထရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လည်းဦးစီစဉ်တင်ဆက်တဲ့စနေနေ့ညတရက်လေးတိုင်းအစီအစဉ်ကိုပြန်လည်နားဆင်ကြရတာဖြစ်ပါတယ်view မြန်မာပိုင်းကတရက်လီလိုင်းအစီအစဉ်တွေကိုတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ခင်
view american တန်ကအခုမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်နေမကြခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာသတင်းချင်းချက်ကိုကိုကျော်ကျော်သိန်းကြီးညာပေးပါလိမ့်မယ်ခင်ဗျာ
တူရကီနိုင်ငံအစ္စတန်ဘူမြို့ကစော်ဒီကောင်စစ်ရုံးထဲမှာစော်ဒီသတင်းတော်ဂျမောက်ကရှော့ဂီအသက်ခံရတဲ့ပေါ်ပြင်းထန်တဲ့ဂျာမနီနိုင်ငံတွေကပြစ်တင်ရှုတ်ချလိုက်ပါတယ်။ပြင်းထန်နိုင်ငံသားဝန်ကြီးယွန်းဧဗစ်လိုဒရီယန်ကခါရှော့ဂီတိဆုံးရတာဟာဘယ်သူမှတာဝန်ရှိတယ်ဆိုတော့ဖော်ထုတ်ဖို့စစ်စစ်ဆက်ဆက်နဲ့အပြင်းထန်စုံစမ်းစစ်ဆေးမှုတစ်ခုလုပ်ပါလို့စနေနေ့ကတောင်းဆိုပါတယ်။ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်လုံးနဲ့နိုင်ငံသားဝန်ကြီးဟိုက်ကိုမတ်စ်တို့ရဲ့စနေနေ့ကပူးတွဲထုတ်ပြန်ချက်ထဲမှာလည်းဒီတိဆုံးမှုကိုဖြစ်နိုင်တဲ့များအပြင်းထန်ဆုံးအုံနှုံးတွေနဲ့ပြစ်တင်ရှုတ်ချကြောင်းပြောထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းဝန်တို့ရဲ့နောက်ထပ်ထိပ်သီးဆွေးနွေးပွဲဟာလာမယ့်နှစ်အစောပိုင်းမှာဖြစ်ဖို့လာလာရှိတယ်လို့အမေရိကန်ဆိုရဆင်းမြင့်တောင်းဝန်ရှိသူတို့ကတောက်ကြနေမှာပြောပါတယ်။ပြီးခဲ့တဲ့ဇွန်လကစင်ကာပူမှာကျင်းပတဲ့အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့ရဲ့ပထမဆုံးကြိမ်မကြုံစဘူးထိပ်သီးဆွေးနွေးပွဲနောက်ပိုင်းမှာအခုလိုဒုတိယကြိမ်မြောက်တွေ့ဆုံကြဖို့နှစ်ဖက်ညှိနှိုင်းနေတာပါ။ကောင်ဆောင်တို့အနေနဲ့လာမယ့်နှစ်အစောပိုင်းအချိန်ချင်းလောက်မှာတွေ့ဆုံဖို့လာလာရှိတယ်လို့အမေရိကန်ဆိုရဆင်းမြင့်တောင်းဝန်ရှိသူကသတင်းတော့တွေကိုပြောပါတယ်။မြန်မာနိုင်ငံမှာမျိုးသားပြန်လည်တင်းမြတ်ရေးအတွက်အရေးကြီးတဲ့အဓိကအချက်တစ်ချက်ကတာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့အားလုံးပါဝင်ပြီးတွဲဆုံဆွေးနွေးဖို့ဖြစ်တယ်လို့ကုလသမဂ္ဂဒွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Sharana Brogana ကပြောလိုက်ပါတယ်။တာဝန်ယူမှုတာဝန်ခံမှုရှိဖို့တဲ့ပထမခြေလှမ်းကတော့ယုံကြည်စိတ်ချရတဲ့အချက်လက်တွေစုံစမ်းရှာဖွေဖို့ဖြစ်တယ်လို့လည်းအော်တိုဘာလ20ရက်နေ့စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။တိုင်းပြည်နယ်ကမှာဖြစ်ပေါ်နေတဲ့ပူပိုင်းမှုနိုင်ငံရဲ့အချိန်ကြောင့်စနေနေ့ညသဘောရင်အချိန်ကနေနောက်24နာရီအတွင်းမြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းဒေသကြီးတို့မှာမိုးရွာမဲ့တတိပိတ်ချက်တရက်ကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကစနေည7နာရီခွဲချိန်မှာထုတ်ပြန်ထားပါတယ်။အဲဒီဒေသတွေထဲမှာပဲခူးရန်ကုန်၊အေရဝတီ၊တနင်္သာရီ၊ကယားကရင်နဲ့မွန်ပြည်နယ်တွေပါဝင်ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့Dave Magnus ဖြစ်ပါတယ်ညနေပဲ6နိုင်ခွဲကနေ9နိုင်ထိထုတ်လွှင့်ပေးမဲ့အစီအစဉ်လေးကို9ဒိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာနိုင်ငံတကာကသောတာရှင်များနဲ့ဒီကွမြန်မာပြည်သူပြည်သားများအားလုံးနေ့တည်မှာရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပြီပါ
This program has come to you from the Voice of America, Washington.